Welcome to the Voice of America in Burmese.
Mingla mne khin ma shin 2019 khu ni November 18 ye taw ja ni mne phe VOA tan hlwin season 2 ko American ji rang su myo do Washington DC ga ni tai yai thau lwin ni ba bi line do meter 32 40 ne 49 a pyin VOA ye Facebook sa myan na VOA Burmese news ka ni bi lo le na sin nai ma le shin ကျွန်မခွန်ယူပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုတော့ခင်ဗျူတင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါနေရင်ကြေကျိုးချခံထားရတဲ့ဇင်ဘာဝေသမ္မတရော့ဘတ်မူဂါဘီနှုတ်ထွက်ပြီးတောင်းဆိုနေကြပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်တဲ့စစ်ဆင်ရေးတွေကိုရဆန်းရေးတောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂတတိယကော်မတီမှာချမှတ်လိုက်ပါတယ်အမေရိကန်နဲ့ဂျပန်ရေတပ်တွေနှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကိုတန်ကြန်အင်အားပြတဲ့လို့ရဖြစ်မြင်ရပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်ခင်းနာဆင်ကြရမယ့်သတင်းလွှာရည်ထဲမှာတော့ကြာသာပြည့်နေ့ကကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ချလိုက်ပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135 in favor to 10 against with 26 abstentions
အထွေထွေညီလာခံဥက္ကဋ္ဌပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနာဆင်ကြမှာဖြစ်ပါတယ်နိုင်ငံတကာသတင်းလွှာရည်ထဲမှာတော့ကမ္ဘောဒီးယားမှာဒီမိုကရေစီတည်ဆောက်ရေးနှစ်ပေါင်းများစွာကြိုးပမ်းခဲ့တာတဲတဲ့ရေသွန်းဖြစ်စေတယ်လို့သုံးသပ်နေတဲ့အတိုက်ခံပါတီဖြတ်သိမ်းခံရတဲ့အခြေအနေလေဗနွန်ဝန်ကြီးချုပ်ယာရုကထွက်ပြီးပြီးချင်းဆာရုဆော်ဒီအာရေဗျမှာရောက်နေတာဟာဆော်ဒီကသူ့ကိုအကြေချုပ်ထိန်းတာထားတာလားသူ့သဘောဆန္ဒအလျောက်နေနေတာလားဆိုတာနဲ့အတူဇင်ဘာဘွေမှာအင်ကာနစ်စစ်တပ်ကထိန်းချုပ်လိုက်ပြီးတဲ့နောက်တကယ်ပိတ်ဆွေးနွေးပွဲတွေလုပ်နေချိန်မှာပဲတင်မာမှုအရှိန်မြင့်တက်လာပါတယ်ဒီလိုသတင်းလွှာတွေကိုကြားကြရမှာပါအခုရင်ဆုံးတော့ဒီကနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပါမယ်ရှင်
ဇင်ဘာဝေနိုင်ငံမှာစစ်တပ်ကထိန်းချုပ်လိုက်ပြီးတဲ့နောက်နှစ်ပေါင်းများစွာသမရလုလာတဲ့ရော့ဘတ်မူဂါဘီနှုတ်ထွက်ပေးဖို့အတိုက်ခံခေါင်းဆောင်တွေရပ်ဖက်လူမှုဖွဲ့စည်းတွေနဲ့ဘာသာရေးဖွဲ့တွေကတောင်းဆိုနေပြီးလူထုကတော့မြန်မြန်နဲ့အေးအေးဆေးဆေးပြီးသွားဖို့မျှော်လင့်နေပါတယ်။ဒါပေမဲ့မူဂါဘီကတင်းခတ်နေစေပဲလို့ကြာသပတေးနေ့မှာထွက်လာတဲ့သတင်းတွေကပြောနေပါတယ်။ဒါအပြင်တောင်အာဖရိကသမရဂျေကော့ဇူမာကလည်းအခုအချိန်မှာခိုင်မာတဲ့ဆုံးမချက်တစ်ခုချဖို့တိတ်ဆောလွန်သေးတယ်လို့လွှတ်တော်မှာပြောလိုက်တာကြောင့်ခက်မက်မြန်ဆုံးသက်သွားရေးမျှော်လင့်ချက်တွေမှိမ့်မှိန်ကုန်ပါတယ်။စစ်သားတွေကမူဂါဘီကိုဂျာသာပရီနေ့ညမှာနေရင်ကျကျုပ်ချထားလိုက်ပြီးကလေးကသူ့ကိုလူမြင်ခွင့်မှာမတွေ့ရသေးပါဘူး။တောင်အာဖရိကဆွေရကလွတ်လိုက်တဲ့စစ်ဆင်ညီနိုင်သူတွေဟာဂျာသာပရီနေ့ကမူဂါဘီအိမ်မှာရောနိုင်ငံတော်အဆောက်အဦတစ်ခုထဲမှာပါတွေ့ဆုံခဲ့ပါတယ်။နောက်နေ့မှာဂျင်ဘာဘူးစီစဉ်ထားပြီးဖြစ်တဲ့ရွေးကောက်ပွဲတွေမတိုင်ခင်ဂျာပြတ်ဆွေရတရဖွဲ့စည်းဖို့ဇင်ဘာဝေနိုင်ငံရဲ့အဓိကတိုက်ခိုက်ခေါင်းဆောင်တွေကအဆိုပြုပြောဆိုနေပါတယ်။
American ပြည်ထောင်စုမင်းနဆိုတာပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မှာ L Franken ဟာသူ့ရွေးကောက်မခံရခင်နှစ်နှစ်လိုက Los Angeles သတင်းကြေညာသူအမျိုးသမီးကိုမဖွဲမရကင်တွယ်ပြီးအရမနန်းရှုပ်ခဲ့တယ်ဆိုတဲ့ဆက်ဆဲချက်နဲ့ပတ်သက်လို့တောင်းပန်လိုက်ပြီးသူ့ပြုမှုနဲ့ပတ်သက်လို့ကိုကျင့်သိက္ခာဆိုင်ရာစုံစမ်းစစ်ဆေးမှုတရလုပ်ဖို့တောင်းဆိုလိုက်ပါတယ်။သူကအမျိုးသမီးတွေကိုလေးစားပါကြောင်းနဲ့အမျိုးသမီးတွေကိုမလေးစားတဲ့အမျိုးသားတွေကိုသူကလည်းမလေးစားဘူးလို့ကြေညာချက်မှာဖော်ပြပါတယ်။ဒီမတိုင်ခင်နိုင်ပိုင်းအလိုမှာပဲရုပ်တံထုတ်လုံရေးမူနဲ့ playboy စံပြမယ်လီယန်တွီတန်ကအရှိလေပိုင်းမှာရောက်နေတဲ့ American တပ်ဖွဲ့ဝင်တွေကိုဖျော်ဖြေဖို့အတွက် Mr. Franken နဲ့သူခီးသွားစဉ်ကသူ့ရဲ့သဘောတူညီချက်မပါဘဲ Franken ကသူ့ကိုဖယားနှမ်းရှုပ်ခဲ့တာဖြစ်ပြီးဒါဟာရဲစရာမဟုတ်ဘူးလို့ပြောကြခဲ့တာပါအပြန်ခီးမှာသူအိပ်ပျော်နေတော့သူမရဲ့ရင်သားကိုကင်တွယ်နေတဲ့ပုံကို Franken ကဓာတ်ပုံရပ်ယူခဲ့တယ်လို့ပြောပါတယ်ဒါဟာသူမခွင့်ပြုချက်မပါဘဲလုပ်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရတယ်လို့အရှက်ရစေတယ်လို့ဆိုပါတယ်ဒီဓာတ်ပုံက online မှာပြန့်နှံ့နေပြီဖြစ်ပါတယ်
အမေရိကန်နိုင်ငံမှာနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အခွန်စနစ်ကိုတည်တည်တသာပြောင်းလဲဖြစ်စေမယ့်စုံမချက်တရက်ကိုဂျာတာပရီနီကအောက်လွှတ်တော်မှာထောက်ခံမယ့်အများစုနဲ့အလွယ်တကူအတည်ပြုနိုင်ခဲ့ပါတယ်။ဒါကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်ကရီပဘလီကန်အမတ်တွေကြားတစ်နှစ်ကြာမောင်းမြင်ဖြစ်ခဲ့ပြီးတဲ့နောက်ရေးပါတဲ့အောင်မြင်မှုတစ်ခုကိုရလိုက်တဲ့သဘောပါ။ဒါဟာတိတ်ကိုထူးခြားတဲ့အောင်မြင်မှုပါပဲလို့မဲခွဲပြီးတဲ့နောက်အောက်လွှတ်တော်ဥက္ကဋ္ဌဖော့ရိုင်ယန်ကပြောပါတယ်။အတည်ပြုဖို့လိုအပ်တဲ့အောက်လွှတ်တော်အမတ်218ရောက်ရထောက်ခံမဲတွေကိုရခဲ့တာဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။ဂျင်တမရဗရာကဘမလက်ထက်ကပြတ်ထိုင်းခဲ့တဲ့ဥပမာကဲလို့ခေါ်တဲ့ဂျမိုင်းဆောင်ချောင်းမှုဥတွေကိုဖျက်သိမ်းအစားထုတ်မယ်ဆိုတဲ့ရီပဘလီကန်တွေရဲ့မဲဆွယ်ဝဲကလေးကိုဒီနေ့အစောပိုင်းကအကောင်အထည်ဖော်ဖို့ကြိုးစားတာအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်အခွန်စနစ်ပြုပြင်ပြောင်းလဲရေးဖော်ရိုင်ယန်ရဲ့ညီမန်းချက်ဟာလည်းအလားအလာမကောင်းပဲရှိနေခဲ့တာပါအခုအောက်လွှတ်တော်မှမဲခွဲပြီးကြသွားတာဟာတမရထရမ်အနေနဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးကိစ္စတိုင်းပြည်ကိုချပြနိုင်စေမယ့်ပထမအဆင့်ဖြစ်တယ်လို့မဲခွဲပြီးတဲ့နောက်ရီပဘလီကန်အမတ်အများပြားကပြောကြပါတယ
်ရုရှားနိုင်ငံမှာအစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေအရအမေရိကန်အစိုးရငွေကြေးထောက်ပံ့မှုနဲ့လဲပတ်နေတဲ့ တရင်ဌာနအကိုကူကိုနိုင်ငံခြားအဖွဲ့ဖြစ်တဲ့တတ်မှတ်ကောင်းတတ်မှတ်ဖို့ရှိရဲလို့ရုရှားအစိုးရကကြက်တပရင်းနေမှာတတိပေးလိုက်ပါတယ်ရုရှားအစိုးရပံ့ပိုးပေးနေတဲ့အာတီတရင်ဌာနကိုနိုင်ငံခြားအဖွဲ့ဖြစ်တဲ့မှတ်ပုံတင်မှုအမေရိကန်အစိုးရကတောင်းဆိုခဲ့တဲ့နောက်မှာရုရှားကဥပဒေသစ်ထုတ်ပြန်ပြီးတောင်းပြန်လိုက်တာဖြစ်ပါတယ်ရုရှားနိုင်ငံထဲမှာဖွင့်လှစ်ထားတဲ့ VOA နဲ့ Radio Free Europe Radio Liberty တို့အပြင်တခြားတရင်ဌာနခုနှစ်ခုကိုအကြောင်းကြားထားပြီးဖြစ်တယ်လို့ရုရှားတရားရေးဝန်ကြီးဌာနကကြက်တပရင်းနေမှာပြောပါတယ်ဒါအပြင်စင်ရင်နဲ့ထည့်ထားတဲ့တခြားသတင်းမီဒီယာဌာနတွေကိုလည်းရုရှားတရားရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်။အခုလိုပြောင်းလဲလိုက်တာဟာမကြခင်မှာဥပဒေတည့်ဖြစ်လာနိုင်ပွဲရှိတယ်လို့လည်းဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားပြတ်ထန်းတဲ့2012ဥပဒေမှာနိုင်ငံခြားမီဒီယာတွေကိုပါထည့်သွင်းမှုပြင်ဆင်တဲ့ဒီဥပဒေမူကြမ်းကိုဗိုလ်တပ်ခုနေမှာရုရှားအောက်လွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ပြင်ဆင်တဲ့ဥပဒေရနိုင်ငံခြားအဖွဲ့တွေဟာသူတို့ရဲ့ရည်ရွယ်ချက်ကိုတင်ပြချာမှာဖြစ်ပြီးငွေကြေးဆိုင်ရာအတိအကျစာရင်းတင်ပြဖို့အပြင်အလုပ်သမားခန့်အပ်မှုကအစအပြည့်စုံကိုတင်ပြပေးရမှာဖြစ်ပါတယ
်။ UAE ဗီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American ကနေတောက်ကြမနဲ့တရမြောက်ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်အစီအစဉ်တကြလူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေဖြစ်စေခဲ့တဲ့ဆက်စင်ရေးတွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂဒုတိယညီလာခံတတိယကော်မတီကဆုံးဖြတ်ချက်မူကြမ်းတစ်ခုချပြီးကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်မှုရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်မချမှတ်ခဲ့ပေမဲ့ဒီနှစ်မှာတော့အခုဆုံးဖြတ်ချက်မူကြမ်းကိုချမှတ်လိုက်တာပါ။ဒုတိယညီလာခံတတိယကော်မတီဟာလူခွင့်ရေးကိစ္စရပ်တွေကိုအဓိကကင်တွယ်ဆွေးနွေးတဲ့ကော်မတီဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့သဘောတူဆုံးဖြတ်ခဲ့ကြတာပါ။မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်တဦးခန့်ဖို့လည်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုဆုံးဖြတ်ချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်ပြည်တင်ရှုံချတဲ့ဆုံးဖြတ်ချက်ကိုတတိယကော်မတီက15နှစ်ဆက်တိုက်ဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာထူထပ်မှုရှိလာတဲ့ဆိုပြီးဥရောပသမဂ္ဂ EU ကပြီးခဲ့တဲ့နှစ်မှာဆုံးဖြတ်ချက်မူကြမ်းကိုမတင်သွင်းခဲ့ပါဘူး။ဒါပေမဲ့လည်းအခုရခိုင်ပြည်အရေးမှာစစ်တပ်ကစစ်ဆင်ရေးလုပ်ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ဆိုပြီးဒီနှစ်မှာဆုံးဖြတ်ချက်ပြန်ချမှတ်တာဖြစ်ပါတယ်။ဒီနေ့ဆုံးမချက်မူကြမ်းကိုအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ OIC ကတင်သွင်းခဲ့တာဖြစ်ပြီးတတိယကော်မတီကအတည်ပြုလိုက်ပြီးဖြစ်တာကြောင့်အဖွဲ့ဝင်193နိုင်ငံပါအထွေထွေညီလာခံမှာတရားဝင်အတည်ပြုချမှတ်တော်မှာဖြစ်ပါတယ်။ဒီဆုံးမချက်ကြောင့်နိုင်ငံတကာဖိအားမြန်မာဆွေရပေါ်ပိုတိုးလာမှာဖြစ်ပေမဲ့ဥပဒေကြောင်းအရမဖြစ်မနေလိုက်နာလှုံ့ဆော်ရမယ့်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူး။
အမေရိကန်နဲ့ဂျပန်ရေတပ်တို့ဟာနှစ်နိုင်ငံကြားနှစ်ဆင်ပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုကိုစတင်လိုက်ကြပါပြီ။ဒါဟာအဝေးတိန်ဒုံးတွေနဲ့နျူကလ িয়ার လက်နက်တွေစမ်းသပ်မှုလုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုအင်အားပြတ်တမှုတက်ဖြစ်နေရှုမြင်ကြပါတယ်။ဒီဆင်ရေးကြစစ်ရေးလေ့ကျင့်မှုမှာအမေရိကန်ဘက်ကတပ်ဖွဲ့ဝင် 14,000 ကျော်ပါဝင်ပါတယ်။လင်းတင်တင်မောကြီး USS Ronald Reagan, ပက်ထိန်ဒုံးဖြတ်တင်မော USS Stanham, USS Chaffee, USS Mustang နဲ့ရေတပ်ကင်းထောက်တင်မောတစီကင်းထောက်လင်းအုပ်စုတစုလည်းပါဝင်ပါတယ်။ Okinawa တဝက်ကရေပင်မှာပြုတ်လုတဲ့ဒီလေ့ကျင့်မှုဟာခံစစ်ပြင်းစစ်မှုတိုးမြင့်တာဖြစ်ပြီးလေ့ကျင့်တန်တန်းကနေဂျပန်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့လေကြောင်းနဲ့ရေကြောင်းပူးပေါင်းဆက်ဆံရေးဆွမ်းဆောင်နိုင်မှုရရှိစေဖို့ဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားကိုဖိအားပေးတာဖြစ်တယ်လို့အမေရိကန်တပ်ဖွဲ့တွေအနေနဲ့အလင်းမြန်ရွှေ့ပြောင်းနှံစွမ်းရှိတယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ်။ကျေးနိုင်ငံကမြောက်ကိုရီးယားအရေးအကောင်းဆုံးကင်တွဲဖို့နှစ်ဖက်ဆိုင်းငံ့ရေးအဆုပ်ပြုချက်ကြေညာလိုက်ချိန်မှာအခုလိုဆေးလေ့ကျင့်မှုကိုစတင်လိုက်တာဖြစ်ပါတယ်။
ဥရောပသမဂ္ဂ EU တွေကနေဗြိတိနိုင်ငံနှုတ်ထွက်မယ်မထွက်ဘူး Brexit လူထုဆန္ဒခံယူပွဲကိုရုရှားကဝင်နောက်ဖို့ကြိုးစားခဲ့နိုင်ခြင်းရှိတယ်ဆိုတော့ပထမဆုံးအထောက်အထားထွက်လာပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့စုစွဲချက်တွေကြေကြေပြန့်ပြန့်ထွက်ထားပြီးတဲ့နောက်အခုတခါ Brexit ကိစ္စထွက်လာတာပါ EU ဆန့်ကျင်ရေးစကားတွေပြောတဲ့ဒါမှမဟုတ်နိုင်ငံရေးနဲ့လူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်တဲ့လူမှုကွန်ရက်မီဒီယာအကောင့်ထောင်ပေါင်းများစွာကိုသူတည်သူတွေတွေ့လိုက်ကြတာပါဒီစုံစမ်းစစ်ဆေးမှုကိုအမေရိကန်ကယ်လီဖိုးနီးယားတက္ကသိုလ်ဘာကလီနယ်မြင်တဲ့ပြည်တင်ဆွမ်းစီတက္ကသိုလ်တို့ပူးတွဲလုပ်ခဲ့ကြတာဖြစ်ပါတယ
်။ Internet online ပေါ်မှာတင်းနေတဲ့သတင်းတွေရဲ့အရင်းအမြစ်တွေဘယ်လောက်ယုံကြည်စိတ်ချမှုရှိတယ်ဆိုတာကိုစမ်းစစ်ခွဲခြားဖော်ထုတ်နိုင်မှုအတွက်သတင်းဖွဲ့စည်း85ပွဲနဲ့လူမှုမီဒီယာတွေထိတ်တန့်လူမှုမီဒီယာတွေဖြစ်တဲ့ Facebook, Twitter, Google စတာတွေနဲ့အတူတခြားနည်းပညာကုမ္ပဏီတွေပူးပေါင်းထားတဲ့အဖွဲ့ကိုစစ်တပ်ရင်းနေမှာဖွဲ့စည်းလိုက်ပါတယ်။ ။တရင်ဌာနတွေနဲ့ဤပညာကုမ္ပဏီတွေပူးပေါင်းဖွဲ့စည်းလိုက်တဲ့ Trust Project လို့အမည်ပေးထားတဲ့အဖွဲ့ဟာကယ်လီဖိုးနီးယားပြည်နယ် Santa Clara မှာတွေ့ဆုံကြတာဖြစ်ပြီးစာဖတ်သူတွေအနေနဲ့တရင်တပုတ်ပေါ်မှာဘယ်လောက်ယုံကြည်လက်ခံနိုင်လောက်တဲ့ဆိုတာကိုတိုင်းတာနိုင်မှုအတွက်ညှိနှိုင်းစီစဉ်ခဲ့ကြတာဖြစ်ပါတယ်။ Digital ဤပညာသုံးပြီးလူမှုကွန်ရက်တွေအသုံးပြုလာတဲ့ဒီနေ့ကဘာကြီးမှာဘဲကြောင်ညာကအမှန်ဖြစ်တယ်ဘဲတရင်ကယုံကြည်စိတ်ချရတယ်ဘဲဟာကအတုအယောင်ဖြစ်တယ်ဆိုတာပြောရဖို့ပိုးပြီးခက်လာနေတယ်လို့စီမံကိန်းဒါရိုက်တာလည်းဖြစ်တက္ကသိုလ်ရဲ့ချင်းဝက်ပြတ်ထမ်းမှုဆိုင်ရာဌာနကဆယ်လီလာမန်ကပြောပါတယ်တိုင်းတန်မှုတွေအရအွန်လိုင်းမှာဖော်ပြတဲ့တရင်ဆောင်မတွေနဲ့အတူအင်္ဂလိပ်အခက်အိုက်အမှတ်သားပူးတွဲဖော်ပြပြီးဒီတရင်ကိုဘယ်လိုရေးတယ်မီဒီယာဖွဲ့စည်းရဲ့အစင်တန်းရေးသားသူဟာဘသူဘဲဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုဖော်ပြပေးရမှာဖြစ်ပါတယ် Google Facebook နဲ့ Twitter အစရှိတဲ့လူမှုကွန်ရက်မီဒီယာတွေဟာတရင်အမှားတွေကိုဖြန့်ချိပေးနေတယ်ဆိုပြီးအဝေးပိုင်းခံနေရတာပါအထူးသဖြင့်2016ခုနှစ် American သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားကပြုလုပ်ခဲ့တာဖြစ်ပါတယ
်2019ခုနှစ်နိုဝင်ဘာလ18ရက်တကြနေ့မနေ့ဖြစ်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပြသကြတာပါရှင်ကျွန်မတို့ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ် website လိပ်စာ bamis.voanews.com ဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းလွှာတွေမထုတ်နိုင်ကမှာတော့အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကို82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကကြာသပတေးနေ့မှအတည်ပြုခဲ့ပါတယ်။အဲ့ဒီမူကြမ်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးခန့်အပ်ဖို့ကိုလည်းအဆိုပြုထားတာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းလုခဲ့တဲ့နောက်ပိုင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခဲ့တဲ့နောက်မှာမနစ်ကမတင်သွင်းဘဲထားခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုပြန်လည်တင်သွင်းဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်နေ့မှာအတည်ပြုပေးခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရ Brandon Varma ကတင်းစားရှင်းလင်းပွဲမှာပြောပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135
in ဒီနေ့ထွေထွေညီလာခံရဲ့တတိယကော်မတီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူကြမ်းကိုထောက်ခံမဲ135မဲကန့်ကွက်မဲ10မဲနဲ့အတည်ပြုခဲ့ပါတယ်မဲမပြေပဲနေခဲ့တဲ့အဖွဲ့ဝင်ပေါင်းက26နိုင်ငံရှိပါတယ
်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေဇက်တိုက်လှုပ်လာခဲ့ရကနေမြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာခဲ့တဲ့နောက်မှာတော့ဥရောပသမ္မတကဦးဆောင်ပြီးတင်သွင်းမှုတွေမလုပ်ဘဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွန်ခဲ့တဲ့3လအတွင်းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခေါ်လုံတဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့ပါတယ်။ဒီအခြေအနေမှာ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းအတစ်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကနေကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူးကိုခန့်ထားရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ VJ နမ်ပီယာဟာစရုပ်ထမြောက်အထူးကိုယ်စားလှယ်တူးဖြစ်ပြီးအခုသူ့ရဲ့တာဝန်ကုံဆုံးသွားပေမဲ့မြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်ထပ်မံခန့်အပ်တာမရှိသေးပါဘူး။ဒါပေမဲ့ဒီမူကြမ်းအတည်ပြုခဲ့တာမို့အခုပြင်ဆင်မှမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူးကိုခန့်အပ်ရမှာဖြစ်ကြောင်းမစ္စတာဗာမာကပြောပါတယ်
။ Yesterday the UN Secretariat came up with an estimate of how much it would cost to implement this draft resolution.It found that should the General Assembly adopt it, an amount of 1,541,000.
ဒီမူကြမ်းကိုအကောင့်ထဲဖွဲ့ရမှာကုန်ကျစရိတ်နဲ့ပတ်သက်ပြီးတော့ကော်မတီကမနေ့ကဆွေးနွေးခဲ့ပါတယ်။ဒီမူကြမ်းကိုထွေထွေညီလာခံကြီးကတည်ပြုလို့ရှိရင်ကုန်ကျစရိတ်ဒေါ်လာ 135,400 ကို2018ခုနှစ်ဘဏ္ဍာရေးနှစ်အတွက်လိုအပ်မှာဖြစ်ပြီးအဲ့ဒီငွေတွေကိုမူကြမ်းရဲ့အပိုက်တစ်ဆယ်မှာအဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုခန့်အပ်ရေးမှာအသုံးပြုမှာဖြစ်ပါတယ်။
ဒီငွေကိုအထွေထွေညီလာခံဘတ်ဂျက်ကင်တွေ့ရတဲ့ပြင်ဆင်မှကော်မတီကိုတင်ပြအတည်ပြုချက်ယူရမှာဖြစ်ပါတယ်။အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဒီဇင်ဘာလမှာကျင်းပမယ့်193ချိန်မြောက်အထွေထွေညီလာခံကြီးမှာ တရားဝင်အတည်ပြုဖို့ရှိပါတယ်။အခုလိုဆုံးဖြတ်ချက်ချမှတ်မယ်ဆိုရင်နိုင်ငံတကာရဲ့ PR တွေပိုးပြီးတိုးလာမှာဖြစ်ပေမဲ့ဒါဟာမလိုက်နိုင်ရင်လည်းရတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးတွေအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေမရင်းကျက်မှုတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပြင်လူမျိုးစုဖယ်ရှားရှင်လင်းလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းမြန်မာစစ်တပ်ကတနင်္လာနေ့မှာပဲအစီရင်ခံထုတ်ပြန်ညွှန်းဆိုခဲ့ပါတယ်ဒါပေမဲ့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်တွင်လုံခြုံရေးတပ်တွေကအင်အားအလွန်ကျွံမသုံးအောင်တေချာစေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာဖြစ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကရပ်ပေါင်း30အတွင်းလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံဖို့တောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖြစ်တဲ့မီရိုစလပ်လက်ကတ်ကစိုးရိမ်မခင်ဖြစ်မိကြောင်းပြောကြားခဲ့တယ်လို့မစ္စတာဗာမာကပြောပါတယ်
။ President of the General Assembly considers what's happening in Myanmar to be a human tragedy.
လူသားတွေအတွက်ဘေးဒုက္ခကြီးလို့ယူဆပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကရောအတွင်းမှုချုပ်ကပါထဲထဲဝင်ဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံကလည်းဒီစည်းဝေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဆိုတာအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာတွေရှိပါတယ်ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌအနေနဲ့မြန်မာအရေးကိုစိုးရိမ်မကိန်းဖြစ်တယ်လို့ကိုယ်တိုင်လည်းပါဝင်ဆောင်ရွက်လျက်ရှိနေပါတယ
်ဆုံးဖြတ်ချက်မူကြမ်းနဲ့မှာမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပြန်လည်ပေးခွင့်ပြုဖို့နဲ့ရွှေဂျာရီကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပါတောင်းဆိုထားတာပါကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေကို1990ခုနှစ်ကနေ2015ခုနှစ်အထိဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ
်ဒေါရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်ထဲမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလားအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးသင့်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စမီလီကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။ကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံပါတီကိုတရားရုံးချုပ်ကဖျက်သိမ်းလိုက်တာကြောင့်တပါတီစနစ်အုပ်ချုပ်ရေးကိုပိုးပြီးခိုင်မာသွားစေပြီဖြစ်ပါတယ်။ဒီလိုရကြောင့်ကမ္ဘောဒီးယားမှာဒီမိုကရေစီတိဆောက်ဖို့နှစ်ပေါင်းများစွာကြိုးပမ်းခဲ့တာတွေတဲတဲ့ရေသွန်ဖြစ်သွားပြီလို့ဝေဖန်သူတွေကပြောကြားပါတယ်။ကမ္ဘောဒီးယားနိုင်ငံရေးနောက်ဆုံးအခြေအနေအကြောင်းကိုတော့ဒေးဗစ်ဘွိုင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါရှင်
။တရားသူကြီးကိုဦးပါတရားရုံးချုပ်ကတညညထဲဆုံးဖြတ်ပြီးကမ္ဘောဒီးယားမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းလိုက်တယ်လို့ပါတီဝင်138ယောက်ကိုနောက်9နှစ်အတွင်းဘယ်လိုနိုင်ငံရဲ့လှုပ်ရှားမှုမျိုးမှမလုပ်ရဘူးဆိုပြီးတော့လဲပိတ်ပင်လိုက်ပါတယ်။အစိုးရကိုဖြုတ်ချမဲ့ပြည်ပကျော်တော်နောက်ခံပြုအစည်းအဝေးတစ်ခုမှာပါဝင်ပတ်သက်တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP က CNRP ကိုဆွဆွဲပြီးတော့တရားစွဲခဲ့တဲ့ပေါ်တရားရုံးချုပ်က CPP ဘက်ကနေဆုံးဖြတ်ပေးခဲ့တာပါ။အစိုးရကိုဖြုတ်ချမဲ့ဘယ်လိုအကြံစီမျိုးကိုမှအားပေးတာမလုပ်ခဲ့ဘူးလို့အနာရပါတီကဆွဆွရာခံရတဲ့အမေရိကန်နဲ့တခြားပြည်ပနိုင်ငံတွေကညှင်းထားပါတယ်။နောက်နေ့မှကျင်းပမယ့်လွတ်တော်ရွေးကောက်ပွဲတွေမတိုင်ခင်မွန်ကြီးကျွဟွန်ဆန်ကအတိုက်ခံတွေကိုနှိမ်နင်းနေတာမှာအခုတရားရုံးချုပ်ဆုံးဖြတ်ချက်ကနောက်ဆုံးထွက်လာတာပါ။ဒီမတိုင်ခင်မှာ CNRP ခေါင်းဆောင်ခမ်ဆိုခါကိုနိုင်ငံတော်ပုံကံမှုနဲ့ဆွဆွဲဖမ်းဆီးခဲ့ပြီးနောက်ဆက်တွဲအနေနဲ့ CNRP လွတ်တော်အမတ်အများပြားနိုင်ငံကနေထွက်ပြေးခဲ့ရပါတယ်။ကမ္ဘောဒီးယားမှာကျန်နေသေးတဲ့လွတ်လပ်တဲ့သတင်းစာတွေကတခုဖြစ်တဲ့ The Cambodia Daily သတင်းစာကိုလည်းပိတ်သိမ်းခဲ့ပါတယ်။မပေးဆောင်ရသေးတဲ့အခွင့်အရေးကြံညော်များပေးဆောင်ဖို့ထုတ်ဝေသူတွေကငွေတောင်းခံစာပို့ခဲ့ပြီးတဲ့နောက်သတင်းစာကိုပိတ်သိမ်းခဲ့တာပါ။ဒီအခွင့်အရေးကိစ္စဟာလုံခြုံထားတာလို့သတင်းစာထုတ်ဝေသူတွေကပြောပါတယ်။ Cambodia မှာယုံကြည်နိုင်လောက်စရာတခုတည်းသောအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာကြောင့် တပါတီစနစ်နိုင်ငံတကာနိုင်ငံဖြစ်သွားသလိုဒီမိုကရေစီထူထောင်ရေး25နှစ်ကျော်ကြိုးပမ်းခဲ့တာတွေညီကုန်းချုပ်သွားပြီလို့ဝေဖန်သူတွေကပြောပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီမျိုးစေ့ချဖို့ကြီးမားတဲ့ရန်ငွေပမာဏဒေါ်လာ 1.6 ဘီလီယံအစီအစဉ်နဲ့1992ခုနှစ်ကစပြီးကုလသမဂ္ဂကကူညီခဲ့တာပါ။အဲ့ဒီအချိန်ကစလို့ဒီမိုကရေစီနှိကျအစိုးရတွေကိုကူညီဖို့ကုလသမဂ္ဂဝန်ထမ်းတွေအလုံးချင်းနဲ့လာရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားအတွင်းကူပြောင်းရေးကုလသမဂ္ဂအာဏာပိုင်အဖွဲ့ကိုထူထောင်ပြီးလှုပ်ကန်ခဲ့ကြပါတယ်။ဒီလိုကူညီလှုပ်ဆောင်တာကြောင့်အာဏာရှင်အုပ်ချုပ်ရေးအဆုံးသတ်ဖို့ဖြစ်နိုင်ခြေရှိခဲ့ရုံသာမကဒိုင်းရိုက်ရင်းနှီးမြှုပ်နှံမှုကနေရောဂျင်းဂျန်ရဲ့ထင်းသိမ်းမှုရောက်လာတဲ့ဒီပါတပ်ဖွဲ့ဝင်2000လောက်နဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့အကြောင်းဝယ်တွေကြောင့်ပါစီးပွားရေးပိုင်းလည်းပြောင်းလဲလာခဲ့တာပါ။25နှစ်နီးပါးကြာပြီးဒီကနေ့မှာတော့အဲ့ဒီအခြေအနေတွေအားလုံးအဆုံးသတ်သွားခဲ့ပါပြီ။တရားဝန်ချုပ်ဆုံးမချက်ထွက်လာတဲ့ဂျာတာဘရီနေ့မတိုင်ခင်အင်္ဂါနေ့တော့ငါပဲကမ္ဘောဒီးယားသတင်းတောက်နှစ်ဦးဖြစ်တဲ့ဦးချင်းရင်နဲ့ယန်းဆိုဒရင်တို့ကိုတချို့လုံးမှုနဲ့ဆွဆွဲပြီးဖမ်းဆီးခဲ့ပါတယ်။သူတို့နှစ်ဦးဟာရေဒီယိုဖရီအရှာလွတ်လပ်သောအာရှအသံ RFA သတင်းဌာနရဲ့သတင်းတော့တွေဖြစ်တာကြောင့် RFA အတွက်သတင်းပို့တာကိုတချို့လုံးတယ်လို့ဆွဆွဲဖမ်းဆီးခဲ့တာပါ။ RFA သတင်းဌာနကတော့အစိုးရကသူတို့လုပ်ငန်းတွေကိုအနှောက်အယှက်ပေးတယ်ဆိုပြီးပြီးခဲ့တဲ့လကပဲကမ္ဘောဒီးယားမှာသတင်းလုပ်ငန်းတွေကိုရပ်ထားခဲ့ပြီးပါပြီ။တရားဝန်ချုပ်ဆုံးမချက်မတွက်ခင်ညမှာ Ad Hoc နဲ့ Ligado တို့လိုထင်ရှားတဲ့လူအခွင့်အရေးအဖွဲ့ရုံးတွေမှာဆန္ဒပြသူတွေကိုလက်ခံထားသလားဆိုတာရဲတပ်ဖွဲ့စစ်ရဲတပ်ဖွဲ့နဲ့အစောင့်တပ်ဖွဲ့တွေပေါင်းပြီးဝင်ရောက်ရှာဖွေစစ်ဆေးခဲ့သေးတယ်လို့မြို့တော်ရဲ့အဓိကလမ်းမကြီးတွေမှာလည်းအဓာစီတွေချထားခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်တင်ပြပြသွားတာပါရှင်လက်ဗနွန်ဝင်ကြီးချုပ်ဆိုက်ဟာရီရီဟာဆော်ရီအာရေဗျမှာသူဆန္ဒမပါဘဲအကျယ်ချုပ်ကြခံနေရတာမျိုးမဟုတ်တဲ့အကြောင်းဆော်ရီနိုင်ငံသားရေးဝင်ကြီးအဗ်ဒဲလ်ဂျူဘီယာကထပ်ပြီးတော့အခိုင်အမာပြောလိုက်ပါတယ်လက်ဗနွန်ကိုချုပ်ကင်ဖို့နဲ့ယေမင်နဲ့ဘာရိန်းနိုင်ငံတွေမှာဝင်ရောက်ဆွတ်ဖက်ဖို့ကြိုးစားနေကြတဲ့ဟစ်ဘိုလာစစ်သွေးကြွတွေနဲ့ဟစ်ဘိုလာတွေကိုကြောတောက်နောက်ခံပေးနေတဲ့အီရန်နိုင်ငံတို့ကလက်ဗနွန်ဝင်ကြီးချုပ်ကိုဆော်ရီကဖန်ထားပြီးပြန်မလွတ်ဘူးလို့ဆွတ်ဆွဲနေတဲ့အချိန်မှာအခုလိုဆော်ရီအာရေဗျဘက်ကပြောလာတာဖြစ်ပါတယ်တခါဆော်ရီကိုအလဲရောက်လာတဲ့ပြင်သစ်နိုင်ငံသားရေးဝင်ကြီးယွန်လာဒရီယန်ကလည်းလက်ဗနွန်ဝင်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိနေပြီးပြင်သစ်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြောပါရစေ။ VOA သတင်းတောက် Edward Uranian Cairo မြို့ကနေသတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ကြည့်ရအောင်ပါရှင်။လက်ဗနွန်ဝင်ကြီးချုပ်ဟာပြီးခဲ့တဲ့သတင်းဘက်ကမမျှော်လင့်ဘဲနှုတ်ထွက်စာတင်ခဲ့ပြီးတဆက်တည်းဆော်ရီနိုင်ငံကိုခီးရက်ရှည်ထွက်ခဲ့တာနဲ့ပြင်သစ်နိုင်ငံကလည်းသူ့ကိုဖိတ်ခေါ်ခဲ့တာတွေဟာပုံမှန်သမယိုးကျအခြေအနေမျိုးတော့မဟုတ်ပါဘူး။ပြင်သစ်နိုင်ငံသားရေးဝင်ကြီးပြင်သစ်နိုင်ငံသားရေးဝင်ကြီးယွန်လက်ဒရီယန်ကဆော်ရီနိုင်ငံသားရေးဝင်ကြီးအဒယ်ဂျူဗီယာကိုဆော်ရီနိုင်ငံရဲ့မြို့တော်ရိုင်ယက်မှာတွားရောက်တွေ့ဆုံခဲ့ပြီးဝင်ကြီးနှစ်ဦးရဲ့ပူးရက်သတင်းစာရှင်းလင်းပွဲတတရက်ကိုလည်းကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသူကလက်ဗနွန်ဝင်ကြီးချုပ်ကိုဖိတ်ခေါ်ကြောင်းအခုလိုပြောပါတယ်
။ Monsieur Hariri que je verrai tout à l'heure est invité en France
လက်ဗနွန်ဝင်ကြီးချုပ်ကိုတွေ့ရဖို့မျှော်လင့်ကြောင်းနဲ့ပြင်သစ်နိုင်ငံကိုမိသားစုနဲ့တကွလာရောက်မယ်ဆိုရင်လေမိတ်ဆွေရင်းချာတယောက်အနေနဲ့အချိန်မီလာရောက်နိုင်ကြောင်းတမရမက်ခရွန်ကအမှားစကားပါလိုက်ပါတယ
်ပြင်သစ်တမတာအီမန်နျူအယ်မက်ခရွန်ကလည်းမကြသေးခင်ရက်တွေအတွင်းကပဲဆော်ရီယဲမျိုးတော်ကိုရောက်လာခဲ့ပြီးဒီလိုဖိတ်ကြားခဲ့တာကိုလည်းပြင်သစ်သတင်းဌာနတွေနဲ့ပြောချိန်မှာပြောထားခဲ့ပြီးဖြစ်ပါတယ
် Je me suis entretenu avec le prince héritier Mohamed Ben Salman et avec le premier ministre
ကျွန်တော်ဆော်ရီကိုတွေ့ခဲ့တော့ကဆော်ရီအင်ရှိမင်းသားမိုဟာမက်ဘင်ဆလမ်နဲ့ရောမစ္စတာဆိုင်အာရီရီနဲ့ပါတွေ့ဆုံခဲ့ပါတယ်။လက်ဗနွန်နိုင်ငံရဲ့တည်ငြိမ်အေဂျင့်တော်ဖို့စိတ်ကောင်းစေတနာအရင်းခံကိုပြသတဲ့အနေနဲ့မစ္စတာဟာရီရီကိုပြင်သစ်နိုင်ငံကိုအလဲပတ်လာဖို့လဲကျွန်တော်ဖိတ်ခေါ်ခဲ့ပါတယ်
။မစ္စတာဟာရီရီဟာဆော်ရီမှာသူ့ရဲ့ဆန္ဒမပါဘဲနဲ့ဖမ်းဆီးခံထားရတယ်လို့လက်ဗနွန်နိုင်ငံရေးသမားတချို့ကပြောနေကြပေမဲ့လည်းသူ့အနေနဲ့ဆန္ဒရှိမယ်ဆိုရင်ဆော်ရီနိုင်ငံကအချိန်မီလွတ်လွတ်လပ်လပ်ထွက်ခွာနိုင်တယ်လို့ဆော်ရီနိုင်ငံသားရေးဝင်ကြီးဂျူဘီယာကသတင်းတောက်တွေကိုပြောပါတယ
်။ရိုက်ဆာဒ်အယ်ဟာရီရီမာတန်ဆာဦဒီကမဟူမာတန်လူမနီဝဂျရ်အယ်လ်မမ်လကာဘီယာဆာဒီအိုင်ရှီနာ
မစ္စတာဟာရီရီဟာဆော်ဒီနဲ့လေဗနွန်နိုင်ငံနှစ်နိုင်ငံသားဖြစ်ပါတယ်။သူနဲ့သူ့မိသားစုဟာဆော်ဒီအာရေဗျမှာသူတို့ဆန္ဒတိုင်နေထိုင်နေကြပြီးသူတို့လေဗနွန်မှာနေကျင်နေဆိုရင်လည်းအချိန်မီးသွားလို့ရပါတယ်။ဒါကတော့လေဗနွန်မှာသူ့အတွက်ဘေးကင်းလုံခြုံမှုရှိမရှိဆိုတော့သူ့ရဲ့ပုံကိုယ်ရေးစိတ်ပိုင်းဖြတ်မှုအပေါ်မှာပဲမူတည်နေတာပါ။ဆော်ဒီအာရေဗျာကသူ့ကိုပြန်ပေးဆွဲထားတယ်ဆိုတဲ့ဆွဆွက်ချက်တွေဟာအခြေအမြစ်မရှိကြောင်းနဲ့သူဟာဆော်ဒီနဲ့မိတ်ဆွေဖြစ်တယ်ဆိုတာကလည်းဖွင့်ပြောနေဖို့လိုတဲ့ကိစ္စမဟုတ်ပါဘူး
။တချို့အာရဗျရကျွမ်းကျင်သူတွေကတော့မစ္စတာဟာရီရီဟာဒီနှစ်အစောပိုင်းမှာဆော်ဒီကသူ့ရဲ့အော့ဂါစောက်လုပ်ရေးကုမ္ပဏီပြတ်သွားခဲ့ပြီးတဲ့နောက်ငွေရေးကြေးရေးအခက်ကြုံနေရတဲ့အကြောင်းပြောကြပါဗျ။အခုဆိုရင်မစ္စတာဟာရီရီရဲ့နိုင်ငံရေးကဏ္ဍပြေပုံကကျသွားပြီဖြစ်ကြောင်းပ
ြင်သစ်မှာသွားနေမယ်ဆိုရင်သူဟာပြည်ပြေးဖြစ်တော့မှာဖြစ်တဲ့အကြောင်းဘီရစ်မှာရှိတဲ့အမေရိကန်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခဟိုင်လေခါရှန်ကဗီဒီယိုကိုပြောပါတယ်။ဒါအပြင်ပါမောက်ခခါရှန်ကမစ္စတာဟာရီရီသာပြည်ပြေးဖြစ်သွားမယ်ဆိုရင်လည်းလက်ဗနွန်နိုင်ငံအတွင်းနောက်ထပ်မတည်မငြိမ်ဖြစ်လာနိုင်မယ့်အလားအလာတွေပေါ်မှာစိုးရိမ်မိတဲ့အကြောင်းပြောသွားခဲ့ပါတယ်ရှင်။ဒီရက်တာတာနေမနက်ခင်းစီစဉ်တွေနားဆင်နေကြတာဖြစ်ပါတယ်ရှင်။ဇင်ဘာဝေနိုင်ငံမှာအင်ကာနေကစစ်တပ်ထိန်းချုပ်မှုလုပ်လိုက်ပြီးတဲ့နောက်အာဖရိကတောင်ပိုင်းခေါင်းဆောင်တွေဇင်ဘာဝေမြို့တော်ဟာရာရာနဲ့ဘော့ဆဝါနာမြို့နိုင်ငံမြို့တော်တို့မှာတကပိတ်ဆွေးနွေးမှုတွေလုပ်ပြီးတင်းမာမှုရောပါဖို့ကြိုးစားနေကြချိန်မှာပဲကြာသပတေးနေ့မှာတော့တင်းမာမှုအရှိန်မြင့်လာနေပါတယ်။ VOA သတင်းတောက်အနီတာပါဝဲတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြမှာပါရှင်။
သမ္မတရောဘတ်မူဂါဘေရာထူးကနှုတ်ထွက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘာသာရေးအုပ်စုတွေကတိုက်တွန်းကြရပြီးတဲ့နောက်ဇင်ဘာဝေနိုင်ငံရဲ့ပြဿနာဟာဆော့လျင်စွာချောမောပြေလည်သွားမယ်ဆိုတဲ့မျှော်လင့်ချက်တွေကြားသပတင်းတွေတုန်းကပဲပြက်ပြက်သွားခဲ့ပြီလို့ဆိုရမလို့ဖြစ်နေပါတယ်။ဒီတိုက်တွန်းချက်တွေကိုမစ္စတာမူဂါဘေလက်မခံဘူးလို့ယူဆရပါတယ်။အင်္ဂါနေ့ညကလေးကစစ်တပ်ရဲ့အကြေကျုပ်ထားထားခြင်းကိုခံခဲ့ရတဲ့သမ္မတမူဂါဘေနဲ့တောင်အာဖရိကစစ်သားရေးသမားတွေဟာကြားသပတင်းနဲ့မှသွားရောက်တွေ့ဆုံခဲ့ကြပါသေးတယ်။စစ်တပ်တင်ကားတွေဝင်ရောက်လာခြင်းဟာရီမျိုးတော်မှာရှိနေခဲ့တဲ့ဇင်ဘာဘွေနိုင်ငံသားလည်းဖြစ်ချန်တန်ဟောက်စ်သုရေသနအဖွဲ့ဝင်လည်းဖြစ်တဲ့ Knox Chitiyo ကတော့စစ်တပ်ကထိန်းချုပ်ထားတယ်လို့ယူဆရလေးလေးမတည်ငြိမ်မှုတွေကပုံများလေးလေးဖြစ်မှာပဲလို့သုံးသပ်ပါတယ
် The key issue is the time scale. The military will want a quick these negotiations to be completed as quickly as possible.
အဲဒီကတော့အချိန်ပိုင်းခြားပြဿနာပါပဲစစ်တပ်ကစောနေနေများစော်ပြီးဆွေးနွေးညှိနှိုင်းခြင်းနဲ့သမရဓမ္မမှုယာယီသမရအမြန်ဆုံးတာဝန်ယူစေချင်ပါတယ်။ဂျာပြအစိုးရတည်းဆော့ဆော့ကြေညာစေချင်တယ်လို့ကျွန်တော်ထင်တယ်။အချိန်မစွဲချင်ဘူး။အချိန်စွဲလေရှုပ်လေလို့မြင်တယ
်။ဇင်ဘာဝေးနိုင်ငံအတိုက်ခံခေါင်းဆောင်တချို့ကတော့စီစဉ်ထားပြီးသားဖြစ်တဲ့အတိုင်းနောက်နှစ်ရွေးကောက်ပွဲမတိုင်ခင်မှာဂျာပြအစိုးရတည်းဖွဲ့စည်းဖို့အဆိုပြုနေကြပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်သူ Morgan Tsvangirai ကသမရမူဂါဘေနှုတ်ထွက်ဖို့တိုက်တွန်းပါတယ်
။ Mr. Robert Mugabe must resign.step down immediately in line with the national sentiment
Mr. Mugabe နှုတ်ထွက်ရပါလိမ့်မယ်ပြည်သူတွေရဲ့သဘောထားနဲ့မျှော်လင့်ချက်နဲ့အညီချက်ချင်းနှုတ်ထွက်ရမှာဖြစ်ပါတယ်ဇင်ဘာဘွေနိုင်ငံလွတ်လပ်ရေးမရခင်နဲ့လွတ်လပ်ရေးရပြီးသူလှုပ်ဆောင်ခဲ့တဲ့အစဉ်အလာတွေကိုတံမိုးထားတယ်မှာလေအခုစစ်တပ်ကထိမ့်လိုက်တဲ့ကိစ္စမှာအဓိကကျသူလို့ယူဆနိုင်တဲ့ရာထူးကထုတ်ပယ်ခံရတဲ့ဒုတိယသမ္မတကတော့ခက်မှိန်မှိန်နေနေပါတယ်လောလောဆယ်ပါ ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့က PSP ကတော့ထုတ်ပယ်ခံဒုသမရာအမဆန်မင်ဂါဂွာဟာစစ်တပ်နဲ့စိတ်နီနီကပ်ကပ်နေတယ်လို့အထင်ခံရရင်သူ့ဘော်လူလူယုံကြည်မှုကျဆင်းသွားနိုင်တယ်လို့သုံးသပ်ပါတယ
် It is absolutely critical for the new incumbents to be able to I suppose distance themselves as quickly as possible from the illegal actions of the armed forces here
နောက်တက်လာတဲ့လူတွေဟာစစ်တပ်ရဲ့ဥတွေနဲ့ဆန့်ကျင်တဲ့လုပ်ရက်တွေနဲ့မပတ်သက်စေဖို့တိတ်ကိုအရေးကြီးပါတယ်တကယ်ဟုတ်နေတာကိုဘယ်လိုများဆက်လက်ဖုံးကွယ်ကြအောင်မလဲဆိုတာကျွန်တော်လည်းမသိပါဘူး
။ဒါပေမဲ့စစ်စာရေးသမားတွေအဖို့ဆွေးနွေးကြရတာသိပ်များလွန်းတယ်လို့ချီတီယိုကဆိုပါတယ်။ဒီပြဿနာဟာအာနာယဇာနု PF ပါတီအတွင်းတရှိအကွဲမှုဖြစ်နေရတာပေါ်ထွက်လာတဲ့ကိစ္စဖြစ်ပါတယ်။ဒီအကွဲမှုကိုလည်းပဲသမနာမူဂါဘေကိုယ်တိုင်ဥဆောင်လာခဲ့တာဖြစ်ပါတယ်။သူဟာသူ့ရဲ့ဇနီးတဲ့ Grace Mugabe ကိုဆွဲတင်ခြင်းလို့ဒုတိယသမနာကိုရာထူးကဖယ်ရှားခဲ့တာဖြစ်တယ်လို့ဆိုပါတယ်။
It's very delicate. There's also negotiations within the party, between the party and the opposition, between
တကားသိခဲ့ခဲ့ပါတယ်ပါတီတွင်းမှာလည်းဆွေးနွေးကြတယ်ပါတီနဲ့အတိုက်ခံတွေကြားတောင်အာဖရိကနဲ့ဒေသတွင်းနိုင်ငံတွေကြားမှာလည်းလောလောဆယ်ဆွေးနွေးနေကြပါတယ်ခက်ခဲတဲ့ဆွေးနွေးမှုတွေပါချက်ချင်းဆွေးနွေးစရာတွေတိတ်များနေတာဟာကောင်းကျိုးထက်ဆိုးကျိုးပိုဖြစ်စေနိုင်ပါတယ်စစ်တပ်ဘက်ကဒီလိုပဲသဘောထားမယ်ထင်ပါတယ
်ဇင်ဘာဝေးနိုင်ငံစစ်တပ်ကတော့ဒါဟာအာဏာသိမ်းတာမဟုတ်ဘူးလို့အခိုင်အမာပြောနေသေးပါအနာအရှိန်ဝါကြီးမာတဲ့စစ်ပြန်အစဉ်ကတော့ဒီဖြစ်ရပ်ကို bloodless correction သွေးမဲ့အမှားပြင်ဆင်ချက်လို့ခေါ်ပါပါတယ်သူတို့ပြောသလိုအမှန်တကယ်သွေးထွက်ဆိုင်မှုမရှိဘဲအမှားပြင်ဆင်ဖို့ဖြစ်နိုင်ပါမလားဆိုတာဟာအနာရှင်ခေါင်းဆောင်ကြီးမူဂါဘေခုခံတိုက်ခိုက်မှုမပြုဘဲဖယ်ရှားပေးမလားဆိုတဲ့အပေါ်မှာမူတည်နေပါတယ်ဒါကြောင့်ဒါဟာလွယ်ကူတဲ့ကိစ္စတရားလို့ဘယ်သူမှယူဆကြမယ်မဟုတ်ကြောင်းပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလမီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဆက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ American Style Area အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာတော့
ခလေးကကျွန်တော်ပြနေရတာပေါ့ကလေးတွေကိုကိုရတော့နဲ့ရိုက်ပြီးဆုံးမတာမျိုးအဲ့မျိုးဆိုရင်တော့ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက
်ဆဲကျော်သက်အရွယ်မှာစိတ်ကြဝေဒနာဖြစ်လာတာကိုဘယ်လိုကာကွယ်ဆောင်ရှောက်ကြမလဲဆိုတာကိုပြောပြပေးသွားမှာပါအဲဒီနောက်တိုင်းရင်သားဒေသအသီးသီးကသတင်းစုံလွင်ကိုထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီမင်းတင်ပြမယ် ATM အသုံးကတော့
in the black
ဖြစ်ပါတယ်စာလုံးပေါင်းက INN ကအထဲမှာ THE the BLACK black ကအမေးရောင်ဆိုတော့ squid ထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့အမေးရောင်ထဲမှာပေါ့ဒီနေရာမှာ black ဟာမှင်အမေးရောင်ကိုရည်ညွှန်းသုံးထားတာဖြစ်တဲ့အတွက်ကြောင့် in the black လို့ဆိုရမှာဓာတ်ရိုက်ဒီဘက်ကမှင်အနဲ့ရောင်ဒါမှမဟုတ်မှင်အမေးရောင်နဲ့လို့ဆိုရင်ပို့ပြီးစီလိုလိမ့်မယ်လို့ဆိုရမှာပါစီရင်ကင်တွေစီရင်စစ်တွေအတွက်နောက်ဆုံးငွေစီရင်ပြရာမှာမြင်မဲနဲ့ပိတ်ပြရဲဆိုရင်အမျက်ထွက်တဲ့သဘောစီရင်ကြိုက်တဲ့သဘောဖြစ်ပါလေအရှုံးပေါ်ရင်ရောစီရင်မကင်ရောဘယ်လိုပြောမလဲ
in the red
လို့ပြောလို့ရပါလေစာလုံးပေါင်းက in the red red ကအနီရောင်ဆိုတော့မြင်နီရောင်နဲ့ဖြစ်ပါလေမြင်နီရောင်နဲ့စီရင်ပြရင်အရှုံးပြတာဖြစ်တယ်လို့မြင်မဲနဲ့ပိတ်ရင်တော့စောစောကကျမပြောခဲ့တယ်လို့ပဲစီရင်ကြိုက်တာအမြတ်ရတဲ့သဘောဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Jack I notice you live within your means so that means you will always be running in the black but your brother Jim spends a lot on expensive things it's no wonder he's running in the red
Jackie ခင်ဗျားကတော့ကိုတနိုင်ချင်းချင်းဆဆာနဲ့နေတော့ဝင်းဝင်းနဲ့တုံးဝေဟာအမင်းမျှနေတယ်လို့ကျွန်တော်သတိထားမိတယ်။ဒါပေမဲ့ခမညီဂျင်ကတော့ဗျာဈေးကြီးတဲ့ပစ္စည်းတွေပေါ်မှာတိတ်ကိုဖြုံးနေဆိုတော့သူကတော့အမင်းငွေလိုနေတာမဆောင်ဘူးဗျာလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jack, I notice you live within your means, so that means you will always be running in the black.But your brother Jim spends a lot on expensive things. It's no wonder he's running in the red.
အများရတဲ့ဝင်းဝင်းနဲ့ထွင်ဝီကြိုက်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
In the black.
လို့ပြောလို့ရပါတယ်။အရှုံးပေါ်တဲ့ဝင်းဝင်းနဲ့ထွင်ဝီမကြိုက်ဘူးဆိုရင်ရောဘယ်လိုပြောမလဲ
In the red.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ်။
ဒလလတန်စီစဉ်ပို့ချပေးနေတဲ့အီရန်သုံးမနဲ့ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရပြီးတော့နောက်ဆက်လက်နားဆင်ကြရမယ့်ကျမရဲ့အစီအစဉ်မှာတော့ဆက်ကြောသက်စိတ်ကြပြဿနာကာကွယ်ရေးအကြောင်းကိုနားဆင်ကြရမှာပါ။ဆက်ကြောသက်အရွယ်တွေမှာစိတ်ကြလက္ခဏာတွေတွေ့လာမယ်ဆိုရင်စိတ်ကြဝေဒနာဖြစ်မလာအောင်ကာကွယ်ဖို့မိသားစုတွေနဲ့ကြောင်းတွေမှာအဓိကပညာပေးဆောင်ရွက်သင့်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဆက်ကြောသက်အရွယ်တွေရဲ့စိတ်ကြပြဿနာကာကွယ်ရမှာမိသားစုတွေနဲ့ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုဘာကြောင့်အရေးပါရသလဲ။ဘာတွေကိုအဓိကဆောင်ရွက်တင်တယ်လဲဆိုတာကိုစေတက္ကသိုလ်တစ်စိတ်ကျမပညာဌာနပါမောက္ခဌာနမှုဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပါမောက္ခဒေါက်တာတင်ဦးခင်ဗျာ
ဒီဆေကျော်သက်ရွယ်မိန်းကလေးတွေမှာအထူးသဖြင့်ပေါ့ဆရာနော်ဒီစိတ်ကြယောဂလက္ခဏာတွေအတွေ့များလာတဲ့အကြောင်းကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒါကိုကာကွယ်နိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်ဆရာကြီးဒီစိတ်ကြယောဂလက္ခဏာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဘာတွေအဓိကထားပြီးတော့လုပ်တင်လဲဆရာကြီ
းစိတ်ကြမှာရှင်ဆိုတာစိတ်ယောဂစိတ်ကြကြတာဖြစ်စီကျွန်တော်စိတ်ကြမှာဖြစ်စီဖြစ်တာလေအကြောင်းမျိုးမျိုးကြောင့်ပေါ့ခန္ဓာကိုယ်ကြောင့်လည်းဖြစ်တယ်ဒီတိုင်းဆိုင်ရာကြောင့်ဖြစ်တယ်၊စိတ်ပိုင်းဆိုင်ရာကြောင့်ဖြစ်တယ်၊အပေါင်းကျင်ဖြစ်ပြီးမှုတွေကြောင့်ဖြစ်တယ်။အဲ့ဒါတွေကိုမဖြစ်ခင်ကြိုတင်ကာကွယ်လို့ရတာပေါ့။အဓိကတော့ပထမချက်ကတော့ဒီကလေးကိုမျိုးရေးရပေါ့။အခုသူကြီးကကိုယ်ဝန်ဆောင်အချိန်လေးကစိတ်ရကိုယ်ရတတ်မှအေးကောင်းအောင်ခင်းကြရမှာပေါ့။ပုံမှန်ပြတာ၊ဒီအတက်တက်ကိုရူးထိုးတာ၊အပတ်တက်ကြီးကိုပုံမှန်စားတာအဲ့ချင်းပုံမှန်ပေါ့။ဒါမိခင်ကျမ်းမှာကလေးကျမ်းမှာပေါ့။အဲ့ဒီကလေးငယ်စဉ်တည်းကမကျမ်းနိုင်လေ။ကလေးကိုချိန်သွားလို့ရှိရင်ကြည့်ရင်ကလေးကစိတ်ကြတာဖြစ်စီသားရောကလေးပြနေတယ်။နောက်ပြီးတော့ကလေးကိုပြည့်စုံတာလည်းအရေးကြီးတာပေါ့။ဒါကြောင့်ကလေးငယ်ချင်းမှာပြည့်စုံတာမတတ်ရင်ဒါမှမဟုတ်ရင်ကလေးကိုပြစ်ထားတယ်လို့မျိုးဖြစ်တာမျိုး။ခါလေးကတချို့ကလေးတွေကအပြုချုပ်ခံရတာပေါ့နော်။စိတ်ပိုင်းဆိုင်ရာခန္ဓာကိုယ်ကနေညှိနှိုင်းခံရတာမျိုးအဲ့လိုမျိုးတွေမဖြစ်အောင်ပေါ့။နောက်ပြီးတော့အမေတွေအဖေတွေကလည်းမိသားစုချင်းမှာငုံငုံချွေချွေပေါ့။အခုဖြစ်ကနောက်ပိုင်းမှာဖြစ်လာလို့ဆိုအဖေရောမိရောအလုပ်တွေများလာကလေးကိုအချိန်နိုင်ပေါ့အချိန်မပေးနိုင်ဘူးအချိန်မပေးနိုင်တော့အလဲငယ်ကကလေးတွေကစိတ်ပန်ဆိုင်ရာအထီးကျမှုကြတာပေါ့အဲဒီအမေကြီးနည်းနည်းလေကလေးတွေကိုဘယ်လိုပြည့်ပြည့်ပြထောင်ရမလဲဆိုတာလေ့လာနေတာပေါ့အဲဒီကကျွန်တော်တွေ့နေရတာပေါ့ကလေးတွေကိုကိုယ့်ရဲ့ဒေါသနဲ့ရိုက်ပြီးဆုံးမတာမျိုးအဲမျိုးဆိုရင်တော့ကလေးတွေရဲ့စိတ်ပန်ဆိုင်ရာထိခိုက်မှုဖြစ်သွားရင်ကြည်လာလို့ကြည့်ဒီကလေးတွေကစိတ်တက်ကြတာဖြစ်စီတခြားသိရတာပြဿနာလေးဖြစ်စီဖြစ်လာနိုင်တာပေါ့နော်အဲဒီတော့ဒီမှုရစီတွေအရက်ဒီအဲ့အရာကိုရှောင်းနိုင်အောင်ပေါ့လုပ်ပေးတယ်။ကျောင်းကြီးမှာစိတ်ကြမ်းမကြီးတပြုတ်ပဲလုပ်တာလို့တက်ွက်ထက်တယ်မှာဟောပြောပြောလို့တည်းအဲ့အရာတွေတော့လုပ်တင်တာပေါ့နော်။
ဟုတ်ကဲ့ဆရာကြီး။ဒီကျောင်းတွေမှာစိတ်ကြမ်းမကြီးနဲ့ပတ်သက်ပြီးတော့လုပ်ဖို့ကဘာကြောင့်အရေးကြီးရလဲဆရာကြီး။
စိတ်ကြမ်းမကြီးလို့ဆိုလိုက်လို့ရှင်သူတွေကခန္ဓာကိုယ်ကြမ်းမကြီးပဲခေါင်းနဲ့ကြောက်ရောက်လာပြီးစိတ်ကြမ်းမကြီးတစ်ခါတည်းမိထားတာမျိုးရှိတတ်တာ။ဒါမျိုးတွေလုံးမမီးရမျိုးရှိတတ်တာပေါ့နော်။စိတ်မကျမ်းမာမှုပေါ့နော်ကျွန်တော်တို့စိတ်ယောဂဖြစ်စီစိတ်မကျမ်းမာတာဖြစ်စီဒီကျောင်းသားလူငယ်တွေတစ်ပြည့်အရွယ်ဒီမှာဆက်တက်တယ်ပေါ့ဥပမာဆိုကြောက်တဲ့ယောဂါလို့စိတ်ရင်းတဲ့ယောဂစိတ်ဖြစ်ရတာဆိုတော့အဲ့ဒီငယ်လေးတွေလည်းဆက်တက်တယ်ပေါ့အဲ့ဒါကိုသတိထားမိတတ်တယ်ဒါဆိုကျွန်တော်ဆိုစကားလေးရှိတာကျောင်းကြီးပြောရေးစာတော်ရမိတယ်လေဆိုလိုတာကတော့ကျောင်းမှာပြောရှင်ရတဲ့စိတ်ကျမ်းမာမှုပဲပေါ့နော်ဒါမှကြွားစာလိုက်တယ်ပေါ့ကျွန်တော်တို့စိတ်ကျမ်းမာရေးနဲ့ဒီကျောင်းသားတယောက်ရဲ့စာလိုက်နိုင်မှုအောင်မြင်မှုကဒါရဲ့အချို့ဆက်ဆက်နေပေါ့သူတို့ကျောင်းသားလူငယ်ဆိုတာတော့သူရဲ့ကိုယ်ရည်ကိုယ်စီးကကွန်မြူနီတီအရွယ်ပေါ့ဆက်ရှိနှစ်ကျော်ရှိကြတော့ပုံပြူလာတာပေါ့အဲ့တော့အဲ့ဒီချိန်မှာဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေနေဆိုရင်တော့သူကိုယ်ရည်ကိုယ်စီးကအားနည်းနိုင်တာပေါ့နော်ဒါကြောင့်အဲ့ဒီချိန်မှာဒီကျောင်းသားလူငယ်ရဲ့စိတ်ကြမ်းမာရေးကအရေးကြီးအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီကျောင်းသားလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပေါ့ဆရာနော်ဒီကျောင်းစိတ်ကြမ်းမာရေးဟုတ်ပြောပွဲတွေလုပ်တဲ့နေရာမှာအဓိကဘာတွေလုပ်တင်လဲဆရာ
ကျွန်တော်ပြောရဲညီမနိုင်ငံမှာကျောင်းသားမကြီးအတွက်တော့လုပ်နေတာပေါ့နော်ဒါပေမဲ့အဓိကတော့ခန္ဓာကိုယ်ကျောင်းသားကြီးအတွက်ပဲအဓိကထားလုပ်နေတာပေါ့နော်ဆိုတော့ဒီကျောင်းသားကြီးပညာရှင်တွေကလည်းအကြီးအကျယ်နေတယ်ဒီအပြင်မှာမလုပ်နိုင်ဘူးဒါပေမဲ့ကျောင်းသားမကြီးရဲ့ဆွေးဆောင်ပေါ့နော်အမှန်တော့ဒီကျောင်းသားကြီးအပိုင်းတစ်ချို့ပါတာပေါ့နော်ဒါပေမဲ့အကျယ်ကျယ်တဲ့အများကြီးမပါနိုင်ဘူးပေါ့ကျွန်တော်တို့ကျောင်းတော့လုံခဲ့တဲ့၃နှစ်လောက်ကကျောင်းတချောင်းမှာတော့အစ်စ်ချက်မှရေးတဲ့ပတ်သက်ပြီးကျောင်းချက်မှရေးကိုကလေးရဲ့စိတ်ပိုင်းဆိုင်ရာပတ်သက်ပြီးပညာပေးတာလုပ်ခဲ့ကြတာရှိတယ်။အဲ့ဒါတော့မမတော့တကယ်လုံးတိုင်းကြနေလို့ပါပေါ့။ဒါဆိုတော့ကျောင်းချက်ဆရာမကြီးကဒီကျောင်းသားလူငယ်ရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုနားလည်မှဒီကျောင်းသားတွေကိုဆက်ဆံနေနေမှာပို့တော့ကျောင်းသားတွေအတွက်ကိုစိတ်ချမ်းသာရေးပိုကောင်းနေတော့
ဟုတ်ကဲ့ဆရာဒီကျောင်းတွေမှာဒီဖြစ်နိုင်တဲ့အနေအထားလုံးနေတဲ့အနေအထားလေးကိုဥပမာလေးနဲ့နည်းနည်းလေးထပ်ရှင်းအောင်ရှင်းပြပေးပါလား
။ဥပမာဆိုတာဆိုကျွန်တော်ဒီပုတ်ကလေးကကျောင်းနေပါပေါ့နော်။တချို့နည်းချင်းကျောင်းနေပါပဲ။ဖိကနေတာအကင်းကျက်တယ်။ဆေးရန်အောင်ချက်ကအားကောင်းနေပေါ့နော်။အဲလိုကျောင်းတချို့အဲဆိုကျွန်တော်ကသိကျမှရေးဖိကန်ဖွင့်နေတော့အဲဒီကျောင်းမှတက်ပြီးတော့တချို့ပေါ့နော်ကျွန်တော်ဒီမှာဒီစိတ်ချင်းချင်းမှုကြောင့်လာပြတဲ့ကလေးတွေရှိတာပေါ့။အဲမှာမသိရလဲတချို့ကျောင်းနေမှာဆိုရင်ဒီကျောင်းမှာသူကြီးကိုရဆယ်နေတာဘောတော့ဘုံကြီးညိုက်ထွက်စီချင်တော့စီကံတအားတင်းချက်တယ်ဥမာတစ်ခုနဲ့ပြောမှာဆိုတော့အဲ့ကျောင်းကျောင်းဆယ်ကရက်စက်လေးတွေကကျောင်းသားလေးခါကျရင်မိန်းကလေးတွေကတော့မကြည့်အောင်လို့ပြောတယ်အဲ့ဒီမိန်းကလေးတွေရှိရင်ခေါင်းငုတ်ပြီးသွားမှာပေါ့ခေဝေးခေါင်းငုတ်မသွားမလဲကြည့်ရဆိုရင်အစ်စ်လေးကတည်းကသ
လိုရတော့ဒီလိုမျိုးအားအားကြီးကျက်တယ်ဒါကသဘာဝကျမကျတာပြင်းစားပြင်းတာပေါ့နော်တော့ဒါကြောင့်ဒီစိတ်ကျမကြီးပြဿနာနဲ့ပတ်သက်ပြီးကြောင်းနေမှာဆိုတော့ဒီကဒီ program တွေဆွဲပြီးတော့ဖွင့်တင်တာပေါ့ဒီကစိတ်ကျမကြီးဆိုတာဘာလဲဆိုတာကျောင်းသားလူတွေရဲ့စိတ်ပိုင်းဆိုင်ရာခံစားချက်အကြောင်းဒီသူ့ရဲ့အရွယ်အလိုက်ခံစားချက်အကြောင်းဒီသူ့ရဲ့စိတ်မကျမ်းမှလို့ဆိုရင်လေစိတ်မကျမ်းမှတာကိုသိနိုင်အောင်ပေါ့ဆရာဆရာမတွေပြောကြမယ်ကျောင်းသားလူကျောင်းသူတွေပြောကြမယ်ဒီပါတွေပြောကြမှာပေါ့နော်သူစိတ်မကျမ်းမှလားစိတ်ယောဂါဆိုတာချက်ဆရာမဟုတ်ဘူးပေါ့နော်စိတ်မှမဟုတ်ဘူးလို့ငယ်ငယ်စဉ်တည်းကသူတို့သိသွားတော့မှဒါကြီးကိုကမ္မယောဂါတစ်ခုလို့လဲသူတတ်မယ်စောစောသိစောစောသိလို့ဆိုရင်ဒီတလေးတွေအတွက်ကိုပို့ပြီးတော့ရက်လက်ကောက်ပါပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောကျောင်းတွေမှာဒီဖြစ်တဲ့ဥပမာလေးတွေရှိသေးလားဆရာ
ခါလီတိုင်းမငြိမ့်တဲ့ကလေးတွေပေါ့နော်ကျွန်တော် attention deficit hyperactivity disorder လို့ခေါ်တော့ဒီကလေးကြီးလည်းမငြိမ့်ဘူးအဲ့ဒါဆိုရင်ဆရာမနေနဲ့ဒီဟာကိုမနားမလည်ထားလို့ဆိုရင်ဒီကလေးဆိုးတယ်လို့ပဲထင်ပါပေါ့ဆိုးတယ်လို့ဆိုရင်လည်းကလေးအပြစ်ပေးတာဆိုကလေးကပို့ပြီးတော့အခက်ခဲတွေ့နိုင်တယ်ပေါ့အဲ့လိုပဲအချို့ကလေးတွေမှာ learning disorder ကျွန်တော်ခေါ်တာပေါ့နော်သူကကိုမလိုက်နိုင်တဲ့နေရာမှာအချို့ area မှာတချို့ဆိုရင်ကြီးနေတာကိုမလိုက်နိုင်ဘူးပေါ့နော်တချို့ကျတော့ဖတ်တာမလိုက်နိုင်ဘူးအဲ့လိုမျိုးဒါဥပမာပြောတာပေါ့အဲ့ဒီကလေးတွေမှာအဖြစ်များတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေယောဂါတွေကိုကျင့်ကြံပေးမယ်ဆိုလို့ဆိုရင်ပုံကလေးတတိထားမိလားပဲပုံကလေးထားမိလားလို့ဆိုရင်ဒီကလေးတွေရဲ့စိတ်ပိုင်းဆိုင်ရာနားလည်လို့ဆိုရင်ကလေးတွေရဲ့နောက်ပိုင်းဖြစ်တဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကကွယ်နိုင်တယ်သူကြီးစိတ်ကျွဲတာတော့အစ်ကျွဲတာကိုကကွယ်နိုင်တယ်ပေါ့နော
်ဟုတ်ကဲ့ချီးစုများကြီးတင်ပါတယ်ဆရာ
ကောဝင်းမင်းစီစဉ်တည်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကိုကြာတာပရင်းညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါတယ် VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြည့်ကြရအောင်ပါနေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေရဲ့စုစုပေါင်းစီစဉ်ထုတ်လွှင့်ပေးချက်ဖြစ်ပါတယ်ရှင်ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့မူလသဘောထားအတိုင်းဝါတဖွဲ့ကဆက်လက်ရည်တည်သွားမယ်လို့ပြောဆိုလိုက်ပါတယ်။ KNU ဦးဆောင်တဲ့ကရင်အမျိုးသားတွေရဲ့မြေယာစီမံခန့်ခွဲမှုသဘောထားဟာ NCA သဘောတူညီချက်ကိုချိုးဖောက်ရရောက်တယ်ဆိုပြီးကရင်ပြည်နယ်အစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးကကန့်ကွက်စာထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းတွေကိုနားဆင်ကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ဝါတက်ဖွဲ့ UWSA အထူးဒေသနှင့်ခေါင်းဆောင်နဲ့မင်္ဂလာတက်ဖွဲ့ MNDA အထူးဒေသလေးခေါင်းဆောင်တွေကိုအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့တိုက်တွန်းပေမဲ့ UWSA ဝါတက်ဖွဲ့က NCA ကိုလက်မခံတဲ့မြောက်ပိုင်းမဟာမိတ်နဲ့အတူဆက်လက်ရပ်တည်သွားမယ်လို့ဝါတက်ဖွဲ့ရဲ့လာရှုမျိုးဆက်ဆံရေးယုံတာဝန်ခံဦးညီရမ်ကပြောပါတယ်နေဆက်ရေးရလုံချုပ်ရေးပြည်ထောင်စုဝန်ကြီးဒုတိယဘိုလ်ချုပ်ကြီးရဲအောင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ17ရက်နေ့ကဝါခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုဝင်ဘာလ12ရက်နေ့မှာတော့မင်္ဂလာတက်ဖွဲ့ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ် FPNCC အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန့်နဲ့ TNLA တပ်တို့တုံးဖွဲ့ကိုရှမ်းပြည်နယ်အစိုးရကအကြမ်းဖက်အဖွဲ့လို့တတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဝါခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်ကချင် KIA ရှမ်း SSPPP အပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ဟာ NCA ကိုလက်မခံပဲနေပြည်တော်အစိုးရနဲ့နိုင်ငံရေးတက်ရိုက်ဆွေးနွေးဖို့နှီးလန်းရှာဖွေနေတဲ့မြောက်ပိုင်းမဟာမိတ်တရင်နာလက်နက်ကင်တပ်ဖွဲ့တွေဖြစ်ပါတယ်
ရခိုင်ပြည်နယ်ပူရီတောင်မြို့နယ်မှာဒီလ23ရက်နေ့ကတစ်တပ်နှလုံးထဲမှာထည့်ထားတဲ့ WY စာတမ်းပါစစ်ကြွဆေးပြားတတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်အဲ့ဒီဈေးပြားတွေကိုပူရီတောင်မြို့အမှတ်၄တပြေကုန်းရက်ွက်ဦးစိုးပိုင်နေအိမ်ကိုရဲတပ်ဖွဲ့ကတရင်ရရှာဖွေစဉ်အခုလိုဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေရဲ့ကာလတန်ဖိုးကျတိန်ပေါင်း 19,500 ခန့်ရှိတယ်လို့ပူရီတောင်မြို့နယ်မှူးဦးတောင်းမွေကပြောပါတယ် အခုဖမ်းဆီးရမိတဲ့ဆေးကြွဆေးပြားတွေဟာပူရီတောင်မြို့မှာအရေးအတွက်အများဆုံးဖမ်းဆီးရမိတာဖြစ်ပြီးဆေးပြားတွေကိုဒေတာအတွင်းကျောင်းသားနဲ့လူငယ်တွေတုံဆွဲမှုမြင့်မားနေတယ်လို့တပတ်နိုင်ငံဘင်္ဂလားဒေ့ရှ်ကိုလည်းတင်ပို့မှုတွေရှိနေတယ်လို့ဒေတာခန်တွေပြောပြချက်အရသိရပါတယ်
ထာနေတိုင်းရင်းသားများရဲ့မြေရအုံချမှုကိုစန့်ကျင်တဲ့မြန်မာအစိုးရရဲ့မြေလွတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဖျက်သိမ်းရမယ်ဆိုပြီး KNU တောင်းဆိုကြေညာချက်အပေါ်ကရင်ပြည်နယ်လုံခြုံရေးနယ်နဲ့စစ်ရေးရာဝန်ကြီးပုံမူးကြီးမျိုးမင်းနောင်က KNU ထံကိုကန့်ကွက်စာပေးပို့လိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကန့်ကွက်တာဖြစ်ပါတယ်။၎င်းကြေညာချက်ဟာနိုင်ငံတော်အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေကိုဝင်ရောက်စွပ်ဖက်တဲ့သဘောပါရှိပြီး MCA သဘောတူညီချက်ကိုလည်းချိုးဖောက်ရာရောက်တယ်လို့အဲ့ဒီစာမှာရေးသားထားပါတယ်။ကရင်ပြည်နယ်အစိုးရကနေကန့်ကွက်တာထက်ပြန်လည်သုံးသပ်ပြီးတောင်းဆိုတဲ့အဖွဲ့နဲ့ညှိနှိုင်းအပြေရှာတာကိုလှုပ်တင်တယ်လို့ KNU ဗဟိုမြေယာဌာနကော်မတီဝင်ပတူမန်မန်မန်ကပြောပါတယ်။
လာမယ့်2018ခုနှစ်ဧပြီလကုန်မှာမော်မျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံကျင်းပသွားမယ်လို့ပါတီထွေထွေတွင်းရင်းမှုနိုင်လည်ရီဓမ္မကပြောပါတယ်။နိုဝင်ဘာလ12ရက်နေ့ကဆုံးဖြတ်လိုက်တာပါ။ဒုတိယအကြိမ်ပါတီညီလာခံကျင်းပရေးကော်မတီကိုလည်းဥက္ကဋ္ဌဖြစ်နိုင်ငွေသိန်းအတွင်းရင်းမှုနိုင်လည်ရီဓမ္မတို့အပါအဝင်16ဦးပါကော်မတီအဖွဲ့ဝင်ဖွဲ့စည်းလိုက်ပါတယ်။ညီလာခံကလည်းရက်ွက်ကြေးရွာအဆင့်မြို့နယ်အဆင့်ပဟိုအဆင့်ဆိုပြီးအဆင့်3ဆင့်နဲ့ကျင်းပသွားမယ်လို့လည်းပြောပါတယ်။ဝန်မျိုးတပ်ပါတီညီလာခံက2015ခုနှစ်ကပထမအကြိမ်ကျင်းပခဲ့ပါတယ်
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကြေးတီမြို့နယ်ကကြေးရွာအုပ်စုတစ်ခုရဲ့ရွက်အဝင်ဆိုင်ပုံမှာမြန်မာစာမပါလို့ဆိုပြီးခိုလာမြို့ခြေဆိုင်ရလခတိုင်းမူပိုချုပ်တန်းနိုင်ကဖြုတ်ချခိုင်းလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကြေးတီမြို့နယ်မိုင်းနောင်မြို့နယ်ခွဲမန်းနန်းအုပ်စုမှာတိုင်းမူကတပ်တွင်းကျန်းမာရေးကိုနယ်လက်ကြည့်ရှုစစ်ဆေးစင်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆိုင်ပုံမှာမန်းနန်းမြို့မှာလိုက်လဲစွာကြိုဆိုပါဤဆိုတဲ့အတိတ်ပဲရတဲ့ရှမ်းစာနဲ့အတူအင်္ဂလိပ်စာနဲ့လည်း MONGNAND တို့ရေးသားထားတာကိုမြန်မာစာမပါလို့ဆိုပြီးဖြုတ်ချခိုင်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကတော့ရှမ်းပြည်နယ်အစိုးရစီပင်သားရရေးဝန်ကြီးကရှမ်းပြည်နယ်အတွင်းကမြို့ရွာအဝင်ထွက်ဆိုင်ပုတ်တွေကိုဒေတာတွင်းနေထိုင်တဲ့လူမျိုးအလိုက်တိုင်းရင်းသားဘာသာစာပေနဲ့လွတ်လပ်စွာရေးသားနိုင်တဲ့အကြောင်းထုတ်ပြန်ထားပူပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်တက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွက်စင်ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာကိုယ်တိုင်တက်ရောက်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီအပြည့်ရဲ့နှစ်နှစ်တာကာလမှာရှမ်းမျိုးသားတွေဘာတွေရခဲ့ပါသလဲ။အနာဂတ်ရှမ်းပြည်အတွက်ဘလို့ပြင်ဆင်ထားမှုတွေရှိနေပါသလဲဆိုတော့ဗိုလ်ချုပ်ကြီးရွက်စည်ရဲ့သဘောထားကိုသိရှိရအောင်ဆိုင်းမွန်ကနေတွေ့ဆုံမေးမြန်းထားပါတယ
် PNCA အပြည့်ရဲ့ကာလနှစ်နှစ်အတော့အတွင်းမှာရှမ်းတွေပါတွေရတယ်လဲဆိုတာကိုဗိုလ်ချုပ်ကြီးရွက်စစ်ကရှမ်းစကားနဲ့အခုလိုမှတ်ချက်ပေးပါတယ
်အပေါ်မှာတွဲခေါတန်း NCA ဆောင်ပြီးန
ေ NCA နှစ်နှစ်ပြည့်ကာလမှာတိုင်းဒေသတွေဖက်ကမဆူဆလောက်နည်းနည်းလေးပဲရလိုက်ပါတယ်တိုက်ပွဲတော့နည်းနည်းဆဲတော့တာကလွဲလို့ကျွန်တော်ဘာမှမရပါဘူး NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်း RCSS နဲ့အစိုးရတက်မတော်ကြားတိုက်ပွဲတွေအကြိမ်20ဝန်းကျင်ပဲဖြစ်ခဲ့တယ်။ဘာကြောင့်တိုင်းရင်းသားတွေအကျိုးအမြတ်နည်းနည်းပဲရလဲဆိုတော့တိုင်းရင်းသားရောအစိုးရဘက်ကရောရွေချက်ရင်မှတ်ချက်ကိုစီရှိပေမဲ့ရွေချက်တွေကမတူကြဘူး။ Federal ကိုလိုချင်ကြတဲ့ရွေချက်ရှိပေမဲ့အဲ့ဒီအတွက်ဆွေးနွေးဖို့ရုပ်လုံးမပေါ်သေးဘူး။
ဟုတ်ကဲ့တမ်တော်ကတမ်တော်မူ6ချက်အတိုင်းလူထုတွေစီကနေအခွန်ထုတ်တွေမကောက်ခံဖို့ RCSS ကိုပြောတယ်လို့ကြားရပါတယ်အဲ့ဒီကိစ္စကဘယ်လိုလုပ်မလဲခင်ဗျာ
တင်တယ်ဘွန်းနိုင်နိုင်ခွန်ဘာနောကစ်တလာဝမ
်တမ်တော်မူ6ချက်ဆိုတာတမ်တော်ရဲ့မူတမ်တော်ရဲ့သဘောထားဖြစ်ပါတယ်ကျွန်တော်တို့လည်းကိုယ့်ရဲ့မူရှိတာပဲကျွန်တော်တို့ကိုအခွန်မကောက်ခံစေရဘူးဆိုရင်ရှန်တယုတ်နယ်စက်ကဝင်လာတဲ့ကုံတွေ105မိုင်ကိတ်ကနေအစိုးရကအခွန်ကောက်ခံနေတယ်ထိုင်းကနေတချီလက်ကဝင်နေတဲ့အခွန်တွေအစိုးရကအခွန်ကောက်ခံနေအဲ့ဒါတွေကျွန်တော်တို့ကိုပနယခိုင်နှုံးခွဲပေးမလဲဖက်ဒရယ်ဆိုတာဒီလိုအသေးအမွားကိစ္စလေးကနေစတင်ရမယ်လေကျွန်တော်ကသူတို့ကိုဆွေးနွေးတယ်ဒီကိစ္စသူတို့ဘက်ကဘာမှမတုံ့ပြန်ဘူ
းဟောရှမ်းပြည်မြောက်ပိုင်းမှာ TNL တောင်းပလောင်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကိစ္စကရောဒီ TNL အပေါ်ဘယ်လိုသဘောထားရှိပါတ
ယ် TNL ရောအေးနေနဲ့ဟောက်ကလာတော့တာစီလဲခါဟောက်ပဲဝိုက်ခောက်ပြင်းညာချူနော်ไผมาอูกันแ
หละ TNLA ကိုကျွန်တော်တို့ရဲ့ရန်သူလို့ခါမမတတ်မှာဘူးသူတို့နဲ့ဆွေးနွေးခြင်းနဲ့မဖြစ်မနေဆွေးနွေးရမယ်လက်နဲ့ကင်ပြီးပြစ်ခတ်တိုက်ခိုက်မှုလုပ်နေရင်ဘာမှအကျိုးအမြတ်ရလာမှာမဟုတ်ပါဘူး
လူထုပဲထိခတ်နေတာမှာပါအခုလောလောဆယ်တော့ TNLA နဲ့ RCSS တိုက်ပွဲအခြေအနေကညင်နေပါတယ်သူတို့ကအစိုးရတက်မတော်နဲ့ပဲတိုက်ပွဲဖြစ်နေတာပါ
ဟုတ်ဆွေးနွေးဖို့ TNLA ကလက်မခံဘူးဆိုတော့ဒီရှေ့ဆက်ရှမ်းပြည်နယ်အတွင်းမှာအတူတကွအတွင်တွဲနေထိုင်ဖို့ဘယ်လိုလှုပ်တွားဖို့
ယင်းအန်နဲ့ဒီအန်ဟက်နောဒီဇင်ဗာလန်ကျန်နော်ဒီဇင်နဲ့နော်ဟောက်ခေါင်းจุမ်ကွန်းလုံတိုက်ကိုဒီဒီရာจุမ်เจ้าခືကိုပါရ
ောင်းတိုင်တော့တိုင်းသားအားလုံးညွတ်ရေရစီဖို့အတွက်ရှမ်းပြည်ကွန်ကရစ်ကို RCSS အနေနဲ့ဒီဇင်ဘာဇန်နဝါရီလတောက်မှာလှုပ်ဖို့ရည်ထားတဲ့ရှမ်းပြည်ကလူငယ်ဖွဲ့စည်းအားလုံးကိုဖိတ်ခေါ်မယ်တိုင်းသားအားလုံးကိုဖိတ်ခေါ်မယ် CSS ယူဖွဲ့စည်းထားတာကရှမ်းအတွက်ချေပဲမဟုတ်ပါဘူးရှမ်းပြည်ညညရေးကော်မတီဆိုတော့ရှမ်းပြည်သားတွေအားလုံးပါဝင်လာဖို့လုပ်မယ်။ရဟန်းတန်ကတွေလည်းပါမယ်။ပါတီတွေလည်းပါမယ
်။ RCSS SSC ဟာတနင်္ဂနွေလုံးပြခတ်ရက်စေရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့၈ဖွဲ့ထဲမှာပါဝင်ပါတယ်
။အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေမှာတချင်လူလူတရက်လုံးဘုံရက်တီချင်တဲ့အတူအတန်တွေသဘောထားတွေပါဝင်ဖို့ဘာသာရေးကောင်းဆောင်တဲ့အပါအဝင်လူထုအလွတ်အသီးပါဝင်တဲ့ပထမဆုံးအကြိမ်ကချင်လူထုတွဲဆုံဆွေးနွေးပွဲတရက်ကိုကချင်လူလိုက်ရဲ့အဖွဲ့ခဲကိုဌာနချုပ်လိုက်စာမှာနိုဝင်ဘာလ6ရက်နေ့ရက်နဲ့10ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံရေးဆွေးနွေးပွဲမှာကချင်လူထုတွေဘာတွေလိုအပ်နေပါသလဲဆိုတာကိုအမည်ကနေစူးစီးထားပြီးတော့နန်းဖောင်ကနေတင်ဆက်ပေးထားပါတယ်။
တိုက်ပွဲကြောင့်လူထုကြုံတွေ့နေရတဲ့အခက်အခဲတွေကို KIO နဲ့အတိကထားဆွေးနွေးပြီးဘာတွေဆက်လုပ်မလဲဆိုတာထွက်ပေါက်ရဖို့ပညာရှင်တွေနဲ့တိုင်ပင်တာဖြစ်တယ်လို့တက်ရောက်သူတဦးကပြောပါရတယ်
။အဲလွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း 3,000 ကျော်ဖြစ်ခဲ့ပြီးရွာပေါင်း 4,500 လောက်ပျက်စီးသွားပြီပြီးတော့မှသစ်ပေရှောင်ဒုက္ခတွေကြီးကလည်းတသိန်းကျော်ဒီနေ့အထိ9နှစ်နေပါလောက်ဒုက္ခရောက်နေအဲ့တော့ငင်းချမ်းရဲလည်းလှုပ်ရင်းလှုပ်ရင်းနဲ့ရှေ့ကိုမတူးနိုင်ဘူးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့လူထုကတော့ KAO နဲ့ဖိနေနေရတာပေါ့
နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးနေရာနဲ့တဘာဝတရားစာဒါဆိုတဲ့ခေါင်းစဉ်5ခုအစတမ်းပေါင်း50ကျော်တင်တွင်းဆွေးနွေးခဲ့ကြပါတယ်ရရှိလာတဲ့ကချင်သမျိုးသားလုံးရဲ့ဘုံဘောထားမြောက်ပိုင်းမဟာမိတ်ကနေတော်လကောင်းအစိုးရတပ်မတော်တို့နဲ့တိုက်ရိုက်တွေ့ဆုံရင်တော်လကောင်းဆွေးနွေးဖို့အသင့်အနေထားဖြစ်အောင်ပြင်ဆင်ခြင်းဖြစ်တယ်လို့ KIO တည်င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ချာနီလာနဲ့တင်ပြမယ်ဆိုတဲ့အပိုင်းကတော့ FDNCC ရဲ့ဆုံးဖြတ်ချက်မှာပဲသွားမှာဖြစ်ပါတာဒီနိုင်ငံရေးဆွေးနွေးတယ်ဆိုတာကတော့ငင်းချမ်းရေးရတဲ့နောက်ပိုင်းမှာလည်းကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ်ငင်းချမ်းကျဲမရတဲ့အချိန်မှာလဲကျွန်တော်တို့အဆွေးနွေးဖြစ်ပါတယ်အဲဒီအဆွေးရနဲ့ဆွေးနွေးတဲ့နေရာမှာလဲကျွန်တော်တို့အဲ့ဒီလက်စုပ်လက်တိုင်ထားဖို့ကျွန်တော်တို့ဒီအကြောင်းအရာတွေကလိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အဲဒီအဆွေးရနဲ့တပ်မတော်နဲ့ဆွေးနွေးနေရာမှာလဲကျွန်တော်တို့ကတုံးဖို့ဖြစ်ပါတယ
်ပထမဆုံးအကြိမ်ပြုတ်လုတဲ့ကချင်အမျိုးသားတွေ့ဆုံဆွေးနွေးပွဲကိုကချင်ဘာသာရေးခေါင်းဆောင်တွေကချင်အရက်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်း19နိုင်ငံကကချင်တိုင်းရင်းသားတွေနဲ့ကချင်လူထုတွေစုစုပေါင်းလူဦးရေ400နီးပါးခန့်တက်ရောက်ခဲ့ကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဟာ MCA တနနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မခံတဲ့ဝါတပ်ဖွဲ့ UWSA ခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့5ဖွဲ့ဖွဲ့စည်းထားတဲ့ FPNCC မှာပါဝင်တဲ့ကချင်လက်နက်ကိုင်ဖွဲ့ဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာ WY စာတန်းပါစိတ်ကြွမူရစ်ဆေးပြတတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်မွန်အမျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံလာမယ့်နှစ်ဧပြီလကုန်ပိုင်းလောက်မှာကျင်းပမယ်လို့သိရပါတယ်
တော်ရရှိနေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တော်သားတွေကနေပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပ
ါ။ထိုင်းမြန်မာနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်ဆိုရဟာသတင်းသမားတွေပေါ်နောက်ဆက်ဖိအားပေးမှုတွေကိုဆက်လက်ကျူးလွန်နေသေးဖြစ်ပါတယ်။အီရန်နိုင်ငံတွင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သဘောထားဖော်ပြခွင့်သတင်းအချက်လက်ထုတ်ပြန်ခွင့်တွေချိုးဖောက်ခြင်းခံနေရတယ်လို့အီရန်နိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အစမာဂျဟန်ဂီးယားကထွေထွေညီလာခံကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ အနည်းဆုံးသတင်းစာဆရာ12ယောက်ဘလော့ဂါ14ယောက်လူမှုကွန်ရက်မှာတက်ကြွရေးသားသူတွေဟာသူတို့ရဲ့ငြိမ်းချမ်းသောလုပ်ရည်တွေအတွက်ဒိန်းဒိန်ခံရတာဒါမှမဟုတ်ထောင်နှံချမှတ်ခြင်းခံရတာတွေရှိတယ်လို့ဆိုပါတယ်တခြားမီဒီယာတွေလည်းဆွေးဆွေးချင်းစောင့်ကြည့်ခြင်းနဲ့တခြားသောပုံစံမျိုးနဲ့ချိန်ကြောင်နှောက်ယှက်မှုတွေခံနေရတယ်လို့သူအစီအခံသားမှာဖော်ပြထားပါတယ်ဒီလိုလူခွင့်ရေးအလွဲသုံးစားအလုပ်ခံရတာဟာအီရန်နိုင်ငံတွင်းမှာနေထိုင်နေတဲ့သတင်းနောက်တွေတင်မကဘူးလို့လည်းဆိုပါတယ်သူဗြိတိန်နိုင်ငံကိုသွားရောက်ခဲ့တဲ့နှုန်းက BBC ပါရှန်ဘာသာဌာနမှာတာဝန်ထမ်းဆောင်နေသူအများပြားနဲ့လည်းတွေ့ဆုံခဲ့ပါတယ်ဆိုရထောက်လိုင်းရေးတွေကဘလို့နှောက်ယှက်ပြားပေးတယ်ဆိုတာကို BBC သတင်းနောက်တွေကပြောပြပါတယ်တချို့တွေဆိုအလုပ်တောင်ပြန်မလာကြတော့ပါဘူးဒါပြင်မိသားစုဝင်နေတဲ့ဆွေမျိုးတချို့ကိုလည်းအာဏာပိုင်တွေကခေါ်ယူစစ်ဆေးမှုတွေချိန်ညှောက်မှုတွေလုပ်ခဲ့တယ်လို့ကြားသိခဲ့ရကြောင်းသတင်းတွေလက်ခံရရှိခဲ့တယ်လို့သူကပြောပါရယ်။အီရန်ထောက်လိုင်းရေးနဲ့တရားရေးဝန်ထမ်းတွေကနိုင်ငံတကာရောက်ပါရှန်ဘာသာမီဒီယာတွေအပေါ်လွှမ်းမိုးဖို့ကြိုးစားတာဟာ BBC မာတင်မကဘူးလို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတော်များအဖွဲ့ရဲ့မကြသေးမီကထုတ်ပြန်လိုက်တဲ့အစည်းအခမ်းအနားမှာဖော်ပြထားပါရယ်။ VOA Radio Father Manoto TV နဲ့အမန်နျူးစ်တို့ကသတင်းနောက်တွေကိုလည်းအသက်ခံမယ်မိသားစုဝင်တွေကိုဖမ်းဆီးမယ်စစ်ဆေးမယ်စတဲ့ချင်းချောက်မှုတွေကိုခံနေရပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့အီရန်လူခွင့်ရေးအစီရင်ခံစာထဲမှာထုတ်ဝေသူတွေအေဒီတာတွေဂျာနယ်လစ်တွေကိုဖမ်းဆီးနှိပ်စက်တရားစွဲဆိုတာတွေပြုလုပ်ခဲ့ကြောင်းဖော်ပြထားပါတယ်အီရန်ပြည်သူတွေဟာကမ္ဘာတခြားနိုင်ငံကပြည်သူများနီးတူသူတို့လူပောင်အဖွဲ့စည်းသူတို့အစိုးရနဲ့ကမ္ဘာကြီးရဲ့အခြေအနေမှန်ကိုသိရှိပိုင်ခွင့်ရှိပြီးဒီအချက်တွေကိုသိရှိပိုင်ခွင့်ရရှိမှာဖြစ်ပါတယ်အီရန်သတင်းနောက်တွေနဲ့မိသားစုဝင်တွေအပေါ်ချင်းချောက်နေတာတွေကိုရဆန်းရမှာလည်းဖြစ်ပါတယ်။ဒီလာတွင်ကြောက်တဲ့သတင်းသမားများအပေါ်လွတ်လပ်စွာပြစ်မှုကျူးလွန်ခွင့်အဆုံးသတ်ရေးနေ့ International Day to End Impunity for Crime Against Journalists နေ့မှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ပြောတာကအမေရိကန်ပြည်ထောင်စုဟာပြည်ပနိုင်ငံတွေမှာသတင်းလွတ်လပ်ခွင့်ဗမ်းလိုက်သောသတင်းလောကဖွံ့ဖြိုးတိုးတက်ရေးတို့အတွက်စွန့်စွန့်တမန်ဆောင်ရွက်မယ်ဆိုတဲ့အကြောင်းထမှန်အတည်ပြုပြီးသတင်းလက်မှုကိုချင်းချောင်းနှောက်ယှက်ကြမ်းဖက်သူတွေအားလုံးကိုအေးအေးယူအားပေးကြောင်းပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနစ်7နာရီကနေ9နာရီအထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့တောက်ကြနေညာဘက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
ဇင်ဘာဝေနိုင်ငံမှာစစ်တပ်ကထိန်းချုပ်လိုက်ပြီးတဲ့နောက်နှစ်ပေါင်းများစွာသမရလုပ်လာတဲ့ရောဘတ်မူဂါဘီနှုတ်ထွက်ပေးဖို့အတိုက်ခံခေါင်းဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဘာသာရေးအဖွဲ့တွေကတောင်းဆိုနေပြီးလူထုကတော့မြန်မြန်နဲ့အေးအေးပြီးသွားဖို့မျှော်လင့်နေပါတယ်။ဒါပေမဲ့မူဂါဘီကတင့်ခတ်နေစေပဲလို့ကြာသပတေးနေ့မှာထွက်လာတဲ့သတင်းတွေကပြောနေပါတယ်။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မတ်အယ်ဖရန်ကန်ဟာသူရွေးကောက်မခံရမီနှစ်နှစ်အလိုက Los Angeles မြို့ကသတင်းကြေညာသူမျိုးသမီးကိုမတော်မတရားကင်တွယ်ပြီးအာဓမ္မနန်းရှုခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တောင်းပန်လိုက်ပြီးသူမျိုးအပြုတ်မှုနဲ့ပတ်သက်ပြီးတော့ကိုချင်းတိတ်ခါဆိုင်ရာစုံစမ်းစစ်ဆေးမှုတရားပြုလုပ်ဖို့တောင်းဆိုလိုက်ပါတယ်။သူဟာအမျိုးသမီးတွေကိုလေးစားကြောင်းအမျိုးသမီးတွေကိုမလေးစားတဲ့အမျိုးသားတွေကိုသူမလေးစားကြောင်းသူ့ရဲ့ညညာချက်ထဲမှာအယ်ဖရန်ကန်ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်အစီအစဉ်တကျလူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေဖြစ်စေခဲ့တဲ့စစ်ဆင်ရေးတွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂထူထောင်ညီလာခံတတိယကော်မတီကဆွေးနွေးချက်မူကြမ်းတစ်ခုချမှတ်ပြီးကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်မှုရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကဆိုးမျက်ချက်မချမှတ်ခဲ့ပေမဲ့ဒီနှစ်မှာတော့ဒီဆိုးမျက်ချက်မူကြမ်းကိုချမှတ်လိုက်တာပါ။အထူးထွေးညီလာခံတတိယကော်မတီဟာလူခွင့်ရေးကိစ္စရပ်တွေကိုအဓိကကင်တွယ်ဆွေးနွေးတဲ့ကော်မတီဖြစ်ပါတယ်။ဆိုးမျက်ချက်မူကြမ်းကိုထောက်ခံမဲ့135မဲ၊ကောက်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့သဘောတူဆုံးဖြတ်ခဲ့ကြတာပါ။အင်တာနက်အွန်လိုင်းပေါ်မှာတင်နေတဲ့သတင်းတွေရဲ့သတင်းအရင်းမြစ်တွေဘယ်လောက်ယုံကြည်စိတ်ချရမှုရှိတယ်ဆိုတာကိုဆက်စစ်ခွဲခြားဖော်ထုတ်နိုင်ဖို့အတွက်သတင်းအဖွဲ့အစည်း85ဘွဲ့နဲ့လူမှုမီဒီယာတွေဖြစ်ကြတဲ့ Facebook, Twitter, Google စတာတွေနဲ့အတူတခြားနည်းပညာကုမ္ပဏီတွေပူးပေါင်းထားတဲ့အဖွဲ့ကိုကြာသပတေးနေ့မှာပဲဖော်စည်းလိုက်ပါတယ်။ Plus Project လို့အမည်ပေးထားတဲ့ဒီအဖွဲ့ဟာစာဖတ်သူတွေအနေနဲ့သတင်းတစ်ပုဒ်ပေါ်ဘယ်လောက်ယုံကြည်လက်ခံနေလောက်တယ်ဆိုတာတိုင်းတာကိုညှိနှိုင်းစစ်ဆေးကြပါလိမ့်ခင်ဗျာ။
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါရရှင်။ဝေဝေကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25မီတာတွေကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တပတ်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.